Welcome to the Voice of America in Burmese.
ဘေးအန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်မေလ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနိုမီတာ32 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီညတော်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါညပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့ချင်းပြည်နယ်မင်းတပ်မြို့မှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်ကျွန်
တော်တို့မင်းတပ်မြို့အမြောက်နယ်နဲ့ဆောပိုင်းနဲ့ခုချင်းပြည်ဇက်တပ်အမြောက်ကိုတောက်လျှောက်ပြင်းနေပြီးတော့အစီအစဉ်နဲ့တက်ဖို့ကြိုးစားနေကျွန်တော်တို့ကမြို့နယ်6မှန်ခေါက်လောက်မှာသူတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေတယ်ကာကွယ်နေတယ်ပေါ့တိုက်ပွဲတော့ပြင်းထန်နေတယ်ခုချင်းပြည်
မင်းအမျိုးရဲ့ဒေသခံကာကွယ်ရေးခေါင်းဆောင်တဦးပြောတော်တာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြင်းညံခရိုင်တလုတ်ကြီးရွာမှာမနေ့ကဖမ်းခံရတဲ့ဤပညာကျောင်းသားတဦးဒီနေ့မှသေဆုံးသွားတဲ့အကြောင်းတခါရန်ကုန်နဲ့နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေပါဝင်မဟုဘန်ကအမေရိကန်ဒေါ်လာ 1.6 သန်းဒီနေ့ထုတ်ရောင်းလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြော်ပရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်ခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေနေမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ
်
တဝဲမြို့ကအာယုံဥသပိတ်ဆင်နွှဲကြသူတွေရဲ့ကြွေးကြော်သံတွေကိုကြားခဲ့ကြရတာပါ။မနေ့ကဆန္ဒပြပွဲကိုအင်အားသုံးဖြိုခွင်းခံရပေမဲ့မန္တလေးမြို့ကသပိတ်စစ်ကြောင်းတွေဒီကနေ့လမပေါ်ပြန်ထွက်လာကြပါတယ်။တပ်ပေါင်းစုသပိတ်၊တန်ခါသပိတ်နဲ့ပညာရေးစစ်ကြောင်းတွေပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်။နေ့စဉ်မပြလမပေါ်ထွက်နေတဲ့ဖားကတ်မြို့မှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးစစ်ကြုံပညာရေးအလိုမရှိကြောင်းဆန္ဒဖော်ထုတ်ကြပါတယ်။တဝဲလောင်းလုံးကော့ကရိတ်မိုးကောင်းမော်လမြိုင်ကြောင်မဲမြို့တွေမှာဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေပြုတ်လုကြတာအပြင်ဒိုက်ဥကတာမြင်းချံမတရားရင်းမပင်နဲ့လက်ပောင်းတောင်ဒေသတွေမှာရွာတွင်တပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်စန့်ကျင်ဆန္ဒဖော်ထုတ်တာတွေဆက်ရှိနေပါတယ်ကလေးမျိုးမှာလည်းလူမဲ့ပုတ်ပြားတပိတ်ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မှာတော့စစ်ကြီးခနောင်တို့မျိုးမှာပျောက်ကြားတပိတ်ကိုလူငယ်တွေဥဆောင်ပြီးပြုလုပ်ခဲ့ကြပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲရန်ကုန်မြို့မှာနေ့စဉ်နေ့တိုင်းမြို့နယ်အနှံ့ပျောက်ကြားစနစ်နဲ့လူငယ်တွေကဆန္ဒပြနေကြတာပါ။မြင်းကြမြို့နယ်တလုံမြို့ကျေးရွာမှာမနေ့ကဖမ်းဆီးခံခဲ့ရတဲ့တက္ကသိုလ်ပထမနှစ်ကျောင်းသားမောင်စင်ကိုထုံးဖမ်းဆီးခံရစဉ်သေဆုံးသွားပါတယ်။ချောင်းဦးမြို့မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအကြားမနေ့ညပိုင်းကစလို့ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးအခြေအနေတင်းမာနေပါတယ်။နှစ်ဖက်အသေးပြောင်းရှိတယ်လို့ဒေသခံတွေကပြောပေမဲ့တီးခြားအတည်ပြုလို့မရနိုင်သေးပါဘူးခင်ဗျာ။မြန်မာနိုင်ငံတိုင်းဒေသတွေမှာမကြသေးခင်ကစလို့လက်နက်ကန်ပဋိပက္ခတွေတကြောပြန်ဖြစ်ပွားရာကထောင်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရပြီးအကူအညီအထောက်ပံ့တွေပေးအပ်ဖို့လည်းခက်ခဲနေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကဗိုလ်ထုနယ်မှာပြောကြားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေသာမကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြရတာလို့လဲမြန်မာနိုင်ငံအခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကပြောတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သတ်ချက်တွေကိုပယ်ဖျက်ဖို့စစ်ကောင်စီကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ဝိုင်းရင်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်အလားတူပဲမြန်မာနိုင်ငံမှာဘာသာရေးရခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆီယနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်ဝါရှင်တန် DC မြို့မှာရှိတဲ့အမေရိကန်နိုင်ငံသားရေးဌာနမှာမေလ17ရက်နေ့ကပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကမြန်မာနဲ့ပတ်သက်လို့အဲ့ဒီလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်တောင်ကုန်းမြို့နယ်က NLD လွတ်တော်အမဟောင်းဒေါ်နီနီမေမြင့်နဲ့ဒေါ်ချစ်ချစ်ချောတို့နှစ်ဦးကိုစစ်ကောင်စီကမနေ့မေလ12ရက်နေ့မှာဖမ်းဆီးလိုက်ပါတယ်သူတို့ဟာရန်ကုန်မြို့မှာဖမ်းဆီးခံရရတာဖြစ်ကြောင်းမိသားစုဝင်တဦးရဲ့အတည်ပြုပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဒေါ်နီနီမေမြင့်နဲ့အတူ NLD လူငယ်ဘိုးကော်မတီဝင်တဦးဖြစ်တဲ့သူမရဲ့မောင်ကိုဟိမင်းထက်လည်းဖမ်းဆီးခံရတယ်လို့ဆိုပါတယ်သူတို့နှစ်ဦးဟာတခြား NLD လွတ်တော်ကိုယ်စားလှယ်လောင်း Umin Aung Nei Adu, Natang Nase November 10 ni ma jin pa mae athu ru yokaw pwe atwe mae swe si yong ni sin October 14 ni ga AA Yakhan Lek Nakai apwe ga phan si kho song twa jin khan ga ya bi nala a ja ma pyan lut la ga tu ri le phit par de sit kaun si ga di lut daw ko se le law na u ko ba a chang pya jin ne phan si de so ra daw ati ja ma ti ya de ba u akhu yet pain twin Yakhan pi ne atwin shi NLD party ta won shi tu ri ne party win ni ko sit kaun si ga lai la phan si ni da ma Yakhan pi ne win ji chou unyi pu ye tami phit tu Mamusan Sujine, Yakampine party, Dugata, Usule Rugule, Pigate and Mela, Goya, Denigreniga, Yangum Yumabe, Pansi Kangayabe, Midazu Winiga, Throne, Kuchenti, Seto Mia, Devulu Subare, Yakampine, Winijo, Uni Bugaro, Sitaka, Anna, Tempi, Majagi Mabe, Pansi Cantara, Akuchenti Babe, Nangae, Jinamiakuni, Sansha Yetin, AAPB, BA, Milan Sanianeti, Topian Jetia. Yamanangama Anna Demugo Sanchin Gangwa Durigo, Sitaga a champ pukwagare dwe, de song tu, Konya Shisanga Uti Shidwabi Pitalo, Pansi Kantaya to Sin Hale, Don't know Shia Shisanga U Niva Shinebi, Pamoran to Kantaya to Hale, Tonchoya T Shinibare Kana. Yamanangama Sitaga Anna Dene Dago Sanchin Gangwa de Nine, Amuta Bolo Tingani, Agazada Matacho, no to Twajabi me, Nazan Nanija, Wigwani, Asha Palabwema. မြန်မာအသင်းဝင်ရောက်ရှင်ပြိုင်နိုင်ရေးဆိုတဲ့မျှော်လင့်ချက်ကိုထားရှိစေဖြစ်ကြောင်းမြန်မာအသင်းနီးပြအန်တရိုင်းဟေးကပြောပါတယ်မြန်မာအသင်းအမကောင်းလာပေမဲ့လည်းဂျပန်နိုင်ငံမှာပြုလုပ်မဲ့2020ခုနှစ်ကမ္ဘာဖလားနဲ့အာရှဖလားခြေစစ်ပွဲတွေမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်သွားမယ်လို့နီးပြဟေးကပြောပါတယ်အရေးကြီးတဲ့ပြိုင်ပွဲကြီးနှစ်ခုအတွက်မြန်မာအသင်းနဲ့အင်ရှင်ဂျပန်အသင်းတို့ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာအသင်းရဲ့နည်းပြအဖြစ်2019ခုနှစ်မှာဒုတိယကြိမ်မြောက်ရောက်ရှိလာတဲ့ဂျာမန်လူမျိုးအန်တွိုင်းဟေးကတော့ကစားသမားတဦးချင်းစီရဲ့ခံစားချက်ကိုသူ့အနေနဲ့နားလည်ကြောင်းဒါပေမဲ့နည်းပြတဦးအနေနဲ့ရှိတဲ့လူနဲ့ရှင်ပြန်သွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အမျိုးသားအကစားအသင်းမှာမပါဖို့ဆုံးဖြတ်ကြတာဘောလုံးသမားတွေကြီးပဲတော့မဟုတ်ပါဘူး။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလက်ကျင့်နေတဲ့မြန်မာနိုင်ငံကထိပ်တန်းရေကူးချန်ပီယံတဦးဖြစ်သူဝင်းထက်ဦးကလည်းမြန်မာပြည်သူလူထုရဲ့သွေးတွေစွန့်ထင်းနေတဲ့အလံကိုကိုစားပြုပြီးဝင်ရောက်ရှင်ပြန်မှာမဟုတ်ကြောင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါရခင်ဗျာ။
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ31 kHz 938ည5ဒိုမီတာ32 kHz 9383ည5ဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာ5လက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အိန္ဒိယနိုင်ငံမှာကျန်းမာရေးအခြေခံအဆောက်အုံအတွက်ဗန္ဒာငွေသုံးစွဲမှုရှိသင့်သလားမရှိတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရှိန်မြင့်လာနေတာတွေဟာကျန်းမာရေးဆိုင်ရာတကူရင်နဲ့ပတ်ဝန်းကျင်တန့်ရှင်းရေးမရှိတာတွေနဲ့ပေါင်းလိုက်တဲ့အခါမှာကျေးလက်ဒေတာတွေမှာကပ်ရောဂါကူးစက်နှုန်းအစမတန်တိုးလာနေပါတယ
်။ဒီဘက်ဆီကဒီဘက်ဂရမင်းစတရမင်းဇာတာစံကမန်ဟဲပိုဇီတီဗ်ကေ့စ်
ဒီတိချိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းကိုကျေးလက်ဒေတာတွေမှာအရန်ခံနေရတာအမှန်ပါပဲ။ဘာမာဆေးရုံက80ရာခိုင်နှုန်းဟာတောရွာကနေပြီးတော့ရောက်လာကြသူတွေပါလို့ဘာမာခရိုင်ဆေးရုံအုပ်လီဘစ်နွိုင်းကပြောပါတယ်။ရာဂျစ်တန်ပြည်နယ်ဆေးရုံတစ်ခုမှာလည်းဂရင်တလုံးလူနာနှစ်ယောက်တချို့ကလူနာတဲတဲ့လဲတွေပေါ်မှာလဲလျောက်နေကြရပြီးလူချင်းခွာနေရမယ်ဆိုတဲ့စီကံလည်းမရှိကြပါဘူး။အကျော်ဆေးသွင်းထားရသူတွေနဲ့အောက်ဆီဂျင်ပေးထားရတဲ့သူတွေကလည်းနံရံမှာပဲမှီပြီးတော့ထိုင်နေကြရတာပါ။ရွာသူရွာသားတွေဟာနှာခေါင်းစည်းသုံးဖို့နဲ့နှာခေါင်းကိုစာရီဖြစ်စေ၊ခေါင်းမြေကြုံပဝါနဲ့ဖြစ်စေအုပ်ထားဖို့ပြောတာကိုလည်းလက်မခံကြပါဘူး။ရွာတွေမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတာနဲ့ကာကွယ်ဆေးထိုးတာလည်းမရှိပါဘူး။ရောဂါကူးစက်ခံရသူတွေကိုရွာတချို့မှာတွေ့ခဲ့ရင်လည်းအဲ့ဒီနေရာဒါမှမဟုတ်လူနာရှိတဲ့အိမ်မှာတောင်ပိုးသက်ဆေးဖြန့်မပေးတဲ့အကြောင်းအာဂရာရွာသားတစ်ယောက်ကပြောပါတယ်။ကျေးလက်ဒေသတွေမှာဗိုင်းရပ်စ်ကူးစက်မှုကတော့စမ်းသပ်စစ်ဆေးမှုမရှိတာကြောင့်သတင်းအတိအကျမထုတ်ပြန်နိုင်ပဲကူးစက်မှုနှုန်းကတော့မြင့်မားလာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာ24နာရီတွင်ပိုးတွေတည်ပြုလူနာသစ် 36,000 ကျော်ရှိပြီးသေဆုံးသူကတော့ 4,120 ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်ရှင်။ထိုင်းနိုင်ငံရဲ့ COVID တက်တရာလိုင်းတွင်နေ့စဉ်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက် 4,889 ယောက်နဲ့စံချိန်ချိုးအောင်တိုးများလာတဲ့အထက်မှာ 2,835 ယောက်ကထောင်ကျအကျဉ်းသားတွေဖြစ်ကြပါတယ်။
ပြည်ထောင်စုထဲကတော့ဒါမျိုးကံ
အချုပ်ထောင်ကခန်းတိုင်းကိုလုံးဝပိတ်ထားလိုက်ပါပြီ။တချို့ area တွေမှာပိုးကူးဆက်လူနာတွေကိုကုသဖို့ယာယီစေယုံတွေလည်းစောက်ထားပြီးပါပြီလို့အကျဉ်းဦးစီးဌာနအမှုဆောင်ဒါရိုက်တာချုပ်အာယုရှင်တိုဖန်ကဒီကနေ့ online သတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဘန်ကောက်ကအချုပ်ထောင်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့အမှုစစ်ဖို့ဆိုင်းငံ့ထားတဲ့အစိုးရစန့်ကျင်ရေးလှုပ်ရှားမှုလူငယ်ကောင်းဆောင်ပန်နူပွန်မိုက်ဂျန်နော့ကလည်းပါဝင်ပါတယ်။မနေ့မေလ12ရက်ကအာမခန်နဲ့လွတ်လာတဲ့ပန်နူဆာယာကတော့သူ့ဆေးရုံရောက်သွားပြီးကိုဗစ်ကူးစက်ခံရကြောင်းစံသက်တွေ့ရှိတဲ့အတွက်လွတ်ပေးလိုက်ကြောင်း Twitter ကနေရေးပါတယ်။တခြားအချင်းချခံရတဲ့လူခွင့်ရေးလှုပ်ရှားသူရှင်နေအာနွန်နံပါနဲ့တက်ကြွလှုပ်ရှားသူနောက်တယောက်လည်းပဲပိုးကူးဆက်အတီးပြူခံထားကြရပါတယ်။မနစ်ကကတ်ယောဂါစာကလေးကထိုင်းနိုင်ငံမှာပိုးတွေအတီးပြူလူနာစုစုပေါင်း 9,400 နီးပါးရှိနေပြီးအခုနောက်ဆုံးသေဆုံးသူ32ယောက်နဲ့ပေါင်းရင်သေဆုံးသူစုစုပေါင်းက918ယောက်ရှိနေပါပြီရှင်။ COVID ကတ်ယောဂါကာလအတွင်းဗလီတွေပိတ်ထားဖို့ဖိအားပေးမှုတွေနဲ့မိသားစုဝင်အချင်းချင်းတခြားစီခွဲနေကြရတဲ့ဒုတိယမြောက်နေ့ဖြစ်နေပဲ Eid al-Fitr ပွဲတော်ကိုကျင်းပနေကြရကြောင်း AP သတင်းမှဖော်ပြပါတယ်။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာမှာကိုစိုးရိမ်တာကြောင့်ရိုးရာအီးပွဲတော်မှာမိသားစုတွေစုံစည်းရတဲ့ထုံးစံကိုတားမြစ်ပိတ်ပင်ထားတာပါ။အင်ဒိုနီးရှားဆိုရာကလူမှုအနေနဲ့အိမ်တွေကနေပဲဝေပြူဆူတောင်းကြဖို့တိုက်တွန်းထားပြီးကူးစက်မှုမြင့်မားတဲ့ area တွေကဗလီတွေမှာဝေပြူဆူတောင်းခွင့်ပိတ်ထားပါတယ်။မလေးရှားဝန်ကြီးချုပ်ကလည်းနိုင်ငံတစ်ဝန်းလုံးကိုဂျွန်လ9ရက်နေ့အထိအသွာအလာကန့်သတ်ပိတ်ပင်လိုက်တဲ့အကြောင်းရုတ်တရက်ကြေညာလိုက်ပါတယ်။ဆေးရုံတွေမှာလက်ခံနိုင်တဲ့လူနာရေအတွက်ပြည့်လူနီးပါးဖြစ်နေတာကြောင့်နောက်ထပ်ပိုးကူးဆက်မှုကိုဖြတ်တောက်လျှော့ချဖို့အခုလိုကြေညာချက်ထုတ်ပြန်ရတာလို့သူကပြောပါတယ်။ပိုးတွေအတီးပြူလူနာစုစုပေါင်း 33,000 ကျော်ရှိနေတဲ့အယ်ဇန်နီးယားနိုင်ငံမှာတော့ထောင်ပေါင်းများစွာသောမွတ်စလင်တွေဟာလူမှုဝတ်ပြုစုတောင်းပွဲကိုမြို့တော်တီရာနာရဲ့စကန်ဒါဘတ်ယဉ်ပြင်မှာကျင်းပခဲ့ပါတယ်။COVID-19 ကပ်ရောဂါစဖြစ်ကလေးကပထမဆုံးလူမှုဝတ်ပြုပွဲအတွင်းဝတ်ပြုသူတွေဟာလူချင်းခွာပြီးမနေခဲ့ကြသလိုနှာခေါင်းစည်းမတက်သူတွေကိုလည်းတွေ့နေရပါတယ်ရှင်။တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းဒေသကဝေဂါတွေနဲ့တခြားတက်ကေမွတ်စလင်လူနည်းစုတွေရဲ့အခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်ရေးကုလလူခွင့်ရေးအကြီးအကဲကိုဝင်ရောက်ခွင့်ပေးဖို့အနောက်နိုင်ငံတွေနဲ့လူခွင့်ရေးအဖွဲ့တွေကဗုဒ္ဓဟူးနေ့မှာတောင်းဆိုခဲ့ကြပါတယ်။ဂျာမနီကကြီးမှုတဲ့ online စီဝေးမှာ American, Britain နဲ့ပူရဲကြီးမှုတဲ့ Canada, Australia, New Zealand နဲ့တခြားဥရောပနိုင်ငံအများအပြားပါဝင်ခဲ့ကြပါတယ်။တရုတ်နိုင်ငံဟာဝီကာတသန်းကျော်ကိုအချင်းစခန်းတွေစီပို့ထားကြောင်းဒါအပြင်ညှဉ်းပန်းနှိပ်စက်မှုအရမလှုပ်အားစေခိုင်းမှုနဲ့အမျိုးသမီးတွေကိုအတင်းကျပ်တားကျော်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းကျူးလွန်နေကြအောင်အနောက်နိုင်ငံတွေနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားတာပါ။တရုတ်အစိုးရကတော့အဲ့ဒီအဆောင်တွေဟာအသက်မွေးဝမ်းကြောင်းအတက်တင်ကြောင်းတွေဖြစ်ကြပြီးဘာသာရေးအစွန်းရောက်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့ရည်ရွယ်ဖွင့်လှစ်တာလို့ပြောခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မှခွန်ညူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ချင်းပြည်နယ်မင်းတဘကသတင်းနဲ့စကြပါမယ်။ချင်းပြည်နယ်မင်းနှံမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်မှုတွေပြန်ဖြစ်နေပါတယ်။ဖမ်းဆီးခံထားတဲ့ဆန္ဒပြသူတွေပြန်လွတ်ပြေးညှိနှိုင်းမှုပြတ်သွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါ။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတေဆုံးနိုင်ရသူတွေလည်းရှိခဲ့ပါတယ်။ဒီကြောင့်ကတော့ VOA သတင်းနောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရခင်ဗျာ
။ချင်းပြည်နယ်မင်းနှံမြို့မှာစစ်တပ်ကဆက်လက်ဖမ်းဆီးထားတဲ့ဆန္ဒပြသူ၅ဦးပြန်လွတ်ပြေးညှိနှိုင်းဆွေးနွေးနေတာသဘောတူညီမှုမရပဲပြတ်သွားခဲ့ပြီးနောက်မေလ၁၀ရက်နေ့ညပိုင်းကနေဒီကနေ့ထိစစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပစ်ခတ်နေကြပါတယ်။မင်းတပ်မြို့နာကြောက်ထုမြို့ကနေစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံကာကွယ်ရေးတပ်ခေါင်းဆောင်လူကပြောပါတယ်။
ကျွန်တော်တို့မင်းညနေခြေတပ်ဖွဲ့ပြင်ထန်ဖြစ်နေတယ်။ကျွန်တော်တို့မင်းတပ်မြို့နဲ့ဆက်ရှင်ပိုင်းတော့အကွာမှာကြောက်ထုဆိုတဲ့မြို့အဲမှာတူတာလေတက်ရှိတယ်အမြောက်တက်ရှိတယ်။သူတို့အခုကျွန်တော်တို့မင်းတပ်မြို့အမြောက်နဲ့မင်းတပ်ဆော့ပိုင်းကလည်းခုချင်းပြီးဇက်တက်အမြောက်ကိုတောက်လျှောက်ပြင်းနေပြီးတော့အချိန်ချင်းနဲ့တက်ဖို့ကြိုးစားနေကျွန်တော်တို့ကမြို့နဲ့6မိုင်ခွာလောက်မှာသူတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေတယ်ကာကွယ်နေတယ်ပေါ့တက်ဖို့ကတော့ပြင်းထန်နေတယ်အချိန်ချင်းနဲ့
ညနေ3နာရီအချိန်မှာသူပြောတာဖြစ်ပါတယ်စစ်တပ်ကကြောက်ထုမြို့မှာအင်အားဖြည့်တင်းပြီးမင်းသားကိုထိုးစစ်ဆင်ဖို့ကြိုးစားနေတာကိုကာကွယ်ရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်နေတယ်လို့ဆိုပါတယ်ညတုန်းကလည်းမင်းသားမြို့တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့မင်းသားမြို့ခံကပြောပါတယ်
ထင်တာကြတော့ဖျားပုံရုံးမှာပုံရုံးလာတနေရရေရစ်ကနာတနေရအလားပြည့်တယ်ည
မနေ့ကနဲ့ဒီနေ့အပြန်လှန်တိုက်ပွဲတွေတွင်မင်းတပ်ပြည်သူကာကွယ်ရေးတပ်ဖွဲ့တယောက်တေဆုံးပြီး6ယောက်တန်ရာရရှိတယ်လို့လည်းပြောပါတယ
်ကျွန်တော်တို့ဘက်ကလူငယ်တွေ6ယောက်တော့ဘုံစံမှန်ပြီးမှတန်ရာတော့တယောက်ကတော့ကျွန်တော်တို့ဒီရေပေါ်ဘက်ကကြာဆုံးသွားတယ်ဗောနော်ကျွန်တော်ဘက်ကဒီတိုင်းမိုင်းကြောင့်သူတို့ကြာဆုံးတဲ့စစ်သားတွေရှိတယ်ကျွန်တော်တို့ဟိုပြစ်တာတွေနဲ့ထိခိုက်တာတွေရှိတယ်ဒါပေမဲ့ကျွန်တော်ကအတူမရောနိုင်ဘူးဗောနော
်မင်းတပ်မျိုးမှာတတ်ဆွဲထားတဲ့အမှတ်104တိုက်ရင်ပြင်ကျောက်သူဘက်ကလာတဲ့စစ်ကူမတူဘီဘက်ကလာတဲ့စစ်ကူတွေနဲ့တိုက်ခတ်မဲ့ပုံရတဲ့အတွက်ခုခံတွားရမယ်လို့ကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါတယ
်။ဒေါ်လို့ကျေတီကျွန်တော်တို့ဒီအောင်တက်မလာအောင်ထိန်းချုပ်ထားတယ်။အနောက်ဘက်စစ်မျက်နှာမှာလည်းကျွန်တော်တို့မိုင်းပြဝိသမဒီကနေကား6စီးရနေခုလာနေပါလေ။ဒါတော့ကျွန်တော်တို့ကနှစ်ဖက်ဆက်ပြီးမှတိုက်ခံရတယ်လို့ထားလို့ရှိတယ
်။မင်းတပ်မျိုးနီးဝန်းကျင်ရှိရွာတွေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းမင်းတပ်မျိုးပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပူးပေါင်းအားဖြည့်ထားတယ်လို့သူကဆိုပါတယ်။မင်းသားမျိုးမှာတော့စက်ကြီးပိုင်းတွေအမျိုးသမီးကလေးတွေငယ်တွေအလုံးကြီးပါမနေ့ကတည်းကနေရက်ကနေတင်းချောင်သွားခဲ့ကြပါတယ်မင်းသားမျိုးပဲပြစ်ကတ်တိုက်ခတ်မှုအခြေအနေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမင်းသားမှာဧပြီလ24ရက်နေ့ကဇာနာပြလူတို့ချို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါဧပြီလ28ရက်နေ့မှာတော့နှစ်ဖက်ကြားညှိနှိုင်းမှုတွေဆက်လုပ်ခဲ့တဲ့အတွက်ပြစ်ကတ်တိုက်ခတ်မှုတွေရခဲ့ပါတယ်ဒါပေမဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတောင်းဆိုနေတဲ့လူ9ယောက်ကိုစစ်တပ်ကပြန်လွှတ်မပေးတဲ့အတွက်မေလ12ရက်နေ့မွန်းလွဲပိုင်းကစပြီးနှစ်ဖက်တဘောတူညီထားတဲ့အပြစ်ရစဲမှုပြက်ပြဲသွားခဲ့ပြီးညပိုင်းမှာတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းနောက်နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မင်းတပ်မှညာဦးပိုင်းထိပစ်ခတ်မှုတွေရှိနေခဲ့တယ်လို့ VOA ကသတင်းရရှိပြီးတော့ည8နာရီမြဝတီသတင်းမှာတော့မင်းသားမဆဲဥချွေထုတ်ပြန်တဲ့အကြောင်းကိုချင်းညာသွားခဲ့ပါတယ်။အခုတခါတော့မြင်းကြံတဲ့ညောင်ဘက်ကသတင်းတွေကိုပြောပြချင်ပါတယ်။မြင်းကြံခရိုင်တလုတ်ကြီးရွာအုပ်စုမှာစစ်တပ်ကစီးနှင်းဝင်ရောက်ပစ်ခတ်မှုအတွင်ဖမ်းဆီးလူငယ်6ဦးတဲ့ကအသက်23နှစ်အရွယ်နိပညာတက္ကသိုလ်ကျောင်းသားတဦးတေဆုံးသွားခဲ့ပါတယ်။မနေ့ကဖမ်းခံရတာဖြစ်ပြီးတော့ဒီနေ့ရဲစခန်းကအလောင်းလာထုတ်ခိုင်းခဲ့တယ်လို့မိသားစုကပြောပါတယ်။တလုတ်ကြီးရွာကနေအိမ်တွေကိုလည်းစစ်ကောင်စီတွေဘက်ကဖျက်ဆီးပြီးတော့ပစ္စည်းတွေယူဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။တပ်ပြင်းမုံရခရင်ချောင်းမြို့မှာဆိုရင်လည်းဒေသခံကာကွယ်ရေးအဖွဲ့အစည်းနဲ့စစ်တပ်တို့ပြစ်ခတ်တာတွေရှိခဲ့ပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။မန္တလေးတိုင်းမြင်းကြံခရင်တလုတ်မြို့ကျေးရွာအုပ်စုတလုတ်ရွာမှာမေလ17ရက်နေ့စနေနေ့တွေကဒေသခံကာကွယ်ရေးအဖွဲ့အစည်းနဲ့စစ်ကောင်စီတပ်တွေကြားအပြန်အလှန်ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်ကလူငယ်6ဦးကိုဖမ်းဆီးခဲ့ပါတယ်။အဖမ်းခံရပြီးမကြာခင်မှာပဲလူမှုကွန်ရက်မှာပြန့်နှံ့လာတဲ့ဓားပုံတွေထဲမှာအသက်23နှစ်အရွယ်မြင်းကြံနီးပညာတက္ကသိုလ်ပထမနှစ်ကျောင်းသားကိုဇင်ကိုထွန်းလဲပေါဝင်ပါတယ်။သူရဲ့လက်မောင်းမှာကြီးစံထိမှန်ထားတာကိုလည်းမြင်ရပါတယ်။ဒါပေမဲ့မေလ12ရက်ညပိုင်းစစ်ကောင်စီကသတင်းထုတ်ပြန်ရမှာတော့ကိုစဉ်ကိုထွန်းပါမလာတော့ပါဘူး။ဖမ်းမိသူတွေကိုလက်နက်တွေနဲ့မိတယ်လို့စစ်တပ်ကပြတဲ့ဓာတ်ပုံထဲမှာလည်းသူတို့ရဲ့အောက်ပိုင်းခြေထောက်တွေမမြင်ရတဲ့အတွက်အငင်းပွားစရာဖြစ်ခဲ့ပါတယ်။ကိုစဉ်ကိုထွန်းဟာဖမ်းခံရချိန်မှာသေဆုံးနိုင်လောက်တဲ့ဒဏ်ရာရထားဖို့မပေါ်ဘဲဒီကနေ့မေ23ရက်မနေ့ပိုင်းမှာတော့ကိုစဉ်ကိုထွန်းရဲ့အလောင်းကိုရဲစခန်းကလာရောက်ထုတ်ယူခိုင်းချိန်မှာတော့တကူလုံးဖူးယောင်ညိုမဲ့ဒဏ်ရာတွေနဲ့သေဆုံးနေတယ်လို့ကိုစဉ်ကိုထွန်းရဲ့အဖြစ်အပျက်ကိုမိသားစုနဲ့နှိစက်သူတူက VOA ကိုပြောပါတယ်
။ဒီသားတယ်များတော့ကျွန်တော်တို့ဒီမိသားရာလိုက်ပြီးတော့စုံစမ်းတဲ့အခါမှာကျတော့ဒီကလေးကတော့ Facebook မှာပါတယ်ပေါ့ကျွန်တော်တို့ကလည်းကျွန်တော်ရဲသားဆိုတော့ကစူးစမ်းလေးလာတာပေါ့နော်။အဲ့လာမျိုးကြီးတော့ရဲသားလေးပါသွားတယ်ဆိုတော့ကျွန်တော်ဒဏ်ရာကိုကြည့်လိုက်တဲ့အချိန်မှာလမောင်းရေးဆိုတော့ကျွန်တော်တို့ကဒါလည်းမတည်နိုင်တော့ဘူးဆိုတော့တိကျပေါ့ဗျာ။အဲ့ဒါနဲ့ဟိုဘာဖြစ်တော့ကြာမှာကျွန်တော်ညအကြာမှာဒီည MRD ညောက်ဒီကနေကလေးနာမည်မပါကျွန်တော်တို့ကလည်းသူ့ရင်းနဲ့ပေါ့သူ့ရင်းနဲ့အလေးပေါ်ဒီကြိုးရင်းမှများဆုံးရှုံးသွားတာဒီမှာများဘာတို့များပြည့်ရတာဟိတော့ဆုံးရှုံးတယ်ဆိုတော့စိတ်ပြူလို့ဟာစုံစမ်းကြည့်ရကြမနဲ့ရှင်းနိုင်ကြတော့ကြတော့ဒီလိုပေါ့အဲဒီသားကမင်းရဲစကားပေါ့ဗျာအဲမှာသူတို့ကလစ်ဒီဆုံးသွားတယ်ပေါ့လာရောက်ယူဖို့ရအဲ့လိုတင်းလေးလို့ကျွန်တော်အခုသွားယူရတာပေါ့ဗျာယူမဲဆိုရင်တော့ဒီတည်ဆုံးနေတာပေါ့ညက်ညက်နာတို့ဒီလိုရင်ပတ်တို့ဘာရန်အဲ့လိုဆိုတော့ဒီဖြစ်တော့တည်ဆုံးတာပေါ့ဗျာကျွန်တော်တို့ကတွေ့ထင်တာကစီသူတို့ကျုံသားစီစီလို့မင်းများလို့မရတော့ဒီကလေးမှလုံရင်းကိုင်းရနဲ့လက်လွန်သွားတယ်လို့ကျွန်တော်တို့သုံးသပ်တာပါပဲ
။ကိုစဉ်ကိုထွန်းဟာမြင်းကြံနီးပညာတက္ကသိုလ်တမကဝန်တူဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြင်းကြံမြို့မှာစစ်ကောင်စီကိုစန့်ကျင်တာမှာတက်ကြွစွာပါဝင်ခဲ့သူတူလည်းဖြစ်ပါတယ်။အင်္ဂါညနေပိုင်းကတလုံးမျိုးကျွော်အုပ်စုကိုစစ်တပ်ကဝင်ရောက်ပစ်ခတ်တာကိုဒေသခံလူမျိုးရေးအဖွဲ့တွေကပြန်ပြီးတော့ပစ်ခတ်ခဲ့တာပါ။ပစ်ခတ်မှုတွေကြောင့်ဒေသခံကျွော်သားအများအပြားဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့စကောင်စီကကြေးရွာတွေထဲမှာနေယူနေဖြစ်စီတာပစ္စည်းတွေယူဆောင်တာလုပ်နေတယ်လို့ဒေသခံတူကပြောပါတယ်
။ရွာထဲမှာအဲ့လိုမျိုးပေါ့လေ။ဒီအိမ်မျိုးဝင်ပြီးတော့
အဲ့လိုကဏ္ဍကားကြီးနဲ့ဟိုအနေနဲ့ဝင်ပြီးတော့အဲ့လိုမျိုးဟိုဘော်သက်တွေနဲ့ပို့ဖြတ်ပြီးတော့အဲ့မှာရိတ်ခါတွေအိန္ဒိယရှိတဲ့စံစီတို့နော်အဲ့လိုတန်မှုကြီးပစ္စည်းတွေအဲ့လိုယူနေတယ်ပေါ့နော်အဲ့လိုမျိုးတွေကတော့ကျွန်တော်ရှားနေရတယ်ဟိုသူလောလောဆယ်ဒီစစ်ကောင်စီအဖွဲ့တွေဆက်လာပြောတောင်းကျမ်းမှုနဲ့လို့ပျက်စီးသွားတဲ့ဟာကိုကျွန်တော်တို့အနေနဲ့ကတော့လုံးဝစိတ်ထဲမှာမရှိတော့ဘူးကြာမရှိတော့ဆိုတော့ဘာပဲပြောပြောဟိုသူတို့လက်အောင်ရောက်ရင်လေပြီးတယ်ကျွန်တော်တို့ကဆိုးမှာပဲလေဆိုးမှာဆိုတော့အာဒီဒါဆိုးတာတော့ကျွန်တော်ကမထူးတော့ဘူးကြာကျွန်တော်တို့ခုနပြောနောက်အဲ့တော့ကျွန်တော်ကတော့ဘယ်လိုပဲဖြစ်ဖြစ်ဟိုဆက်ပြီးတော့ဒီကျွန်တော်တို့ဆောက်ရှုံးသွားတဲ့ဒီပစ္စည်းပါညာဆိုတာတွေနှမျောတတ်တာနေမယ်ဒါဆက်ပြီးတော့ကျွန်တော်တို့တက်နိုင်တယ်လို့ဟိုဒီစစ်အာဏာရှင်ကိုတွန်းလှန်မှုပဲကျွန်တော်တို့ဒါပဲစူးစမ်းပေါ်မှာ
စကိုင်းတိုင်းမုံရွာခရိုင်ချောင်းမြို့နားမှာလည်းဒီကနေ့မနက်ကဒေသခံကာကွယ်ရေးအဖွဲ့တွေရှိတဲ့မဲသေးဂျိုးကွင်းရွာကိုစစ်တပ်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တို့ကလည်းဖမ်းသွားပါတယ်ဒီအချိန်နဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ
်ဗလန်အကူကြီးနဲ့ကျွန်တော်တို့စီကိုမနက်ခင်း၄နာရီလောက်မှာမနေ့မနက်က၄နာရီလောက်အချိန်မှာကျွန်တော်တို့စီကိုဝင်ပြီးတော့စီးတယ်ဝင်စီးရတဲ့ကျွန်တော်နေရာကိုရောက်တာနဲ့ကလေးကြီးမြင်တယ်နဲ့တော့ကျတော့ဆက်ပြစ်တော့ပဲအတွေ့လိုက်ဆွဲတာမျိုးဟုတ်ဝင်စီးခံရမှုကတော့လက်နက်မဲ့ကလေးနှစ်ယောက်ဖမ်းခံရပြန်လက်နက်မဲ့ကလေးနှစ်ယောက်ကသူတို့ကဒီလိုမျိုးတွေ့ရတယ်ကလေးကြီးမြင်တယ်နဲ့အပြင်ပြစ်နေတဲ့နေရာတစ်ခုမှာကျွန်တော်တို့နောက်ဆုတ်ရတာမျိုးရှိတယ်နောက်ဆုတ်နေမှာပဲကျွန်တော်ရွာတွေကပြောရရင်ဒေသခံတွေကိုကျွန်တော်ဘေးလွတ်ရအောင်ရှေ့ပေးနေတယ်။ရှေ့ရတော့ကျွန်တော်တို့လူငယ်တွေကခံပြစ်နေရပေါ့။ကျွန်တော်တို့မှတူမီပဲရှိတာလေ။ကျွန်တော်ကိုယ်ကိုလက်လုတ်တနက်လေးနဲ့ပြန်ပြစ်နေရမှရှိသေး။အဲ့ဒီအချိန်မှာသူတို့ကတောက်လျှောက်ပြစ်လာတော့ကလေးအဲ့စစဖန်းခံရတဲ့ကလေးနဲ့စိတ်တိုက်တွေ့တဲ့အချိန်မှာကလေးကလဲသွားတယ်။လဲသွားတဲ့အချိန်ကိုသူတို့ကတနားနဲ့လက်ပြန်ယူတော့ဖမ်းသွားတာရှိတယ်ကြ
။ချောင်းမြို့မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲကိုပြိုကွဲပြီးနောက်မှာပဲမြို့ပေါ်ကလူငယ်တွေဟာနှိစက်ရဂျေးရွာတွေမှာခိုလုံပြီးစစ်ကောင်စီကိုတော်လှန်ဖို့လက်လုတ်တနက်တွေကိုပြင်ဆင်နေကြတာပါ။အဲ့ဒီအချိန်မှာစစ်တပ်ကဝင်ရောက်စီးနေရကနေအပြန်အလှန်ပစ်ခတ်ပြီးစစ်တပ်ဘက်က9ရောက်လောက်ဒဏ်ရာရသွားတယ်လို့လူငယ်တွေဘက်ကပြောပါတယ်။ဒါကိုတော့ VOE အနေနဲ့တိကျအတိမပြုတ်နိုင်ပါဘူးခင်ဗျာ
။ကိုကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲအခြေအနေတွေကိုလည်းဖေးချင်ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မြို့မှာဒီနေ့မြို့နယ်တစ်ခုလောက်မှာသာလုပ်နိုင်ခဲ့ကြပါတယ်။ပြည်သူတွေဘက်ကပူးပေါင်းပါဝင်မှုနည်းလာတဲ့အတွက်အရင်လိုသပိတ်စစ်ကြောင်းတွေထွက်ဖို့အခက်အခဲဖြစ်လာတယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။တဝယ်မှာတော့လုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူ၄ဦးဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဆရာနာသိန်းအုပ်ချုပ်မှုကိုစန့်ကျင်နေကြတဲ့ရန်ကုန်မြို့ကဆန္ဒပြအဖွဲ့တွေကဒီကနေ့မှာတော့တပိတ်စစ်ကြောင်းတွေမထွက်ဘဲနားထားတယ်လို့တပ်ပေါင်းစုတပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပါတယ်။လုံခြုံရေးတင်းကျပ်လာတာအပြင်ဆန္ဒပြနေရာတွေကပြည်သူတွေဘက်ကဆန္ဒပြသူတွေကိုကြိုးစိုးပူးပေါင်းတာနည်းလာတဲ့အတွက်အခြေအနေအရဆန္ဒပြမှုကိုယာယီနားပြီးတော့ပုံစံသစ်အတွက်နီလန်းရှာနေတယ်လို့ဆန္ဒပြသူတဦးကပြောပြပါတယ
်။ဒီနေ့တော့ဆန္ဒပြတဲ့ကလေးတွေအကုန်လုံးကတော့နားကြရတယ်ကြတိုင်းလည်းလို့ရင်းကြောင်းရကျွန်တော်ဦးနေရအဓိကတော့ရတော့မင်းစိန်မှာသွားလို့တဲ့တပိတ်မှာအမှန်တော့ရတော့မင်းစိန်မှာသွားလို့တဲ့တပိတ်မှာပြည်သူတွေအလုံးကစောက်လန့်နေတဲ့စိတ်ဖြစ်နေကြတယ်ပြီးတော့ကလေးတွေအခုကျွန်တော်တို့ဆန္ဒပြတဲ့ကလေးတွေလာလို့ရှိရင်ပြည်သူတွေကအလုံးကဝမ်းပန်းတပါနဲ့ကျူးဆုံးမယ်သူတယောက်မှမရှိဘူးနာကနဲ့အိမ်ကားတွေအကုန်လုံးပိတ်လိုက်ကြတယ်အိမ်ကားတွေအကုန်လုံးပိတ်လိုက်ကြတော့ကျွန်တော်တို့ကလေးတွေလှုပ်တဲ့ကလေးတွေကအမှန်တော့ကျွန်တော်တို့ကိုယ်တိုင်မှမားနေတာလားဒါမဟုတ်သူတို့ကပဲအကြောက်ရရဖုံးလာနေတာဆိုတာစဉ်းစားလို့မရတော့အဲ့ဒါကြောင့်ဒီနေ့ silent လုပ်ပြီးလာလိုက်တာကျွန်တော်တို့ကတော့ဒီဟိုဟာအရေးတော်ဘုံမအောင်မချင်းပေါ့ကျွန်တော်တို့ကဆက်လုပ်နေအောင်ပါပဲ
စေုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသာယာမြို့နယ်ထဲမှာတော့အလုသမားဒူဂျီရှိနေရင်လှိုင်းသာယာကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရမ်းနဲ့ဆန္ဒပြသူတချို့ချီတက်ဆန္ဒပြခဲ့ကြပါတယ်နေရာစုံမှာလုံခြုံရေးကင်းနေရှိနေလို့လျှက်ရပြက်မိနစ်ပိုင်းပဲလှုပ်ရှားနေရတယ်လို့ဒေသခံလူငယ်တူကပြောပြပါဗျ
။ကျွန်တော်တို့ကအရင်တော့အကျက်တယ်ဗျာဒီလားဟိုအကျက်တယ်ဆိုတာညထဲမှာလေဆိုရင်တော့ပြရတယ်ပြင်တိုက်ပေါ်ကြီးဖြစ်တတ်တယ်အဲ့လိုရတာလောက်ရှောင်တိန်ကြတာပေါ့နော်ပြင်အပေါ်ကနေကျွန်တော်ဒီဘက်ကျအဲ့လိုတော့လုံးလုံးမရတော့ပုံသတိထားရတယ်ကျွန်တော်ကဘယ်လိုရှင်လဲဆိုအချိန်မဟုတ်ဗျခဏပဲခဏပဲဆိုတာ7မိနစ်15မိနစ်ပဲမြန်မြန်ပြကျွန်တော်လှုပ်ရှားနေပါတယ်ဆိုတာကိုလည်းသိစေချင်တယ်ပြီးရင်ကျွန်တော်ကမြန်မြန်ပြန်ပြောက်တယ်အဲ့လိုပုံစံမျိုးနဲ့လုပ်နေကြတာဗျာအဲငါတို့တွေညှိသွားတာမဟုတ်ဘူးဆိုတဲ့ပုံစံမျိုးပဲပြမယ
်စိတ်ကြီးခနောက်တို့မြို့နယ်မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်လှုပ်ခဲ့ကြပါတယ်အာနာသိမ့်ပြီးခရဲကဆန္ဒပြပွဲတွေနေစဉ်လို့ရှိနေတဲ့တနင်္လာရီတိုင်းဒဝယ်မြို့ကအထူးစီးပွားရေးဇုံဧရိယာနဘူးလေဒေသမှာဒီကနေ့မနက်အာယုံဦးတပိတ်လှုပ်တဲ့အချိန်မှာစစ်တပ်တွေဘက်ကအင်အားအများပြားနဲ့ရောက်လာပါတယ်။တနက်ပြစ်ပေါက်ပြီးတော့ဖြိုခွဲဖမ်းဆီးလို့ဆန္ဒပြသူ၄ဦးဖမ်းခံခဲ့ရပါတယ်။ ဒါပေမဲ့လည်းကျန်တဲ့ဆန္ဒပြသူတွေကအားမလျှော့ပဲပျောက်ကြားနီးနဲ့ရက်ွက်တွေထဲမှတည်းမဟုတ်ပဲလမ်းမကြီးတွေပေါ်ထွက်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့တပိတ်စေချောင်းမှာပါဝင်သူတူကပြောပါတယ်
။ဒီအာယုဦးတပိတ်လုတ်တဲ့အချိန်မှာကျွန်တော်တို့စစ်ကားတွေရောက်လာပြီးတော့တနက်၅ချက်ခန့်ဒီပြစ်ဖောက်မှုတွေလုတ်တယ်လုတ်ပြီးတော့မှဒီစစ်ကြောင်းကိုဝင်ပြီးတော့ဖြိုခွဲတယ်လို့ကျွန်တော်တို့သိရတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီအာယုဦးတပိတ်မှာပါတဲ့ဒေတာကန်၄ဦးလောက်ပန်းခံရတယ်လို့ကျွန်တော်သိထားရတယ်ခလုံးလုံးစင်လေဒီနေ့မှာတော့ဆန္ဒပြပွဲတွေကတော့ဒီဝင်မှာပြုခွဲဖန်ဆီးမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကနေတိုင်းကြီးပါရှိနေတယ်နေတိုင်းထွက်နေကြတယ်ဒီနေ့ရဲလွယ်လောက်ကဆန္ဒပြဆွေးကြောင်းနဲ့ကြောင်းထွက်တယ်ဒီဝင်မှာဟိုရက်ွက်တွေအထမ်းမှာမဟုတ်ပဲနဲ့ပြည်သူလူထုဒီဝင်ပြည်သူလူထုပုံပြီးတော့ဟိုတတိထားမိတွေလာဖို့နဲ့လမ်းမကြီးတွေပေါ်ထွက်ပြီးတော့ပျောက်ကြားထွက်တဲ့တပိတ်ပူဇာမျိုးကိုပြောင်းလဲသွားတယ်
အခုလိုဆုပ်ချုပ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့တော်တော်များများမှာရှိနေချိန်မှာပဲပောက်ကွဲမှုတွေလည်းဖြစ်နေပါတယ်။ဒီကနေ့မနက်၈နာရီဝန်းကျင်လောက်မှာတော့စမ်းကြောင်းမြို့နယ်မြင်းညီကုန်းမဟာမြိုင်ကားမတိုင်အနီးမှာလက်လုံဘုံတလုံးပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာနီးနားမှာရှိတဲ့ရဲတအူဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုကြောင့်တန်တရားရှိတဲ့ဆိုပြီးအဲ့ဒီမှတ်တိုင်အနီးမှာရှိနေတဲ့လူငယ်တအူကိုဖမ်းဆီးသွားတယ်လို့ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာနေထိုင်သူတအူက VOA ကိုပြောပြပါတယ်
။ကြားလာလေလက်လုံအသံပုံလို့လည်းကြားတယ်။အဲ့မဲ့ဟိုကတော့အခုလောဆယ်ဖမ်းဆီးမိတဲ့လူကတော့တယောက်တော့ရှိရဲ့လမ်းပါကားဂိတ်မှာလမ်းလျှောက်သွားတဲ့လူတယောက်ပေါ့။လမ်းလျှောက်သွားတဲ့အစိုးရကရုံးဝင်တဲ့တယောက်ပေါ့။သူကသူလမ်းလျှောက်သွားတဲ့ယူနီဖောင်းနဲ့လမ်းလျှောက်သွားတာပေါင်းမီဆိုင်နဲ့အမဲနဲ့လမ်းလျှောက်သွားတဲ့လူတယောက်အဲ့တယောက်ကတော့ဟိုကားပေါ်ဖမ်းနေတော့တွေ့တယ်ဗျ။အထီးကိုက်ကတော့သူတို့ရဲတွေကတယောက်တော့ပေါင်ထိသွားလို့ကြားတယ်။အဲဟိုထိသွားတာတော့လက်လုံဆိုတော့တနည်းအစာတစ်ခုစီနဲ့ဆင်ပြီးထိသွားတာသူ့ကိုတော့များတယ်။တန်ခါတို့ဘာလို့လဲအဲ့လိုမျိုးအစာနဲ့ဆင်ပြီးထိသွားတာသူ့ကိုတော့များပါတယ်ဟုတ်။
တကုံမျိုးတဲ့တောင်ပိုင်းမျိုးနဲ့24ရက်ကွက်မှာတော့ဆေးအုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုနေအိမ်မှာမနက်9နာရီခွဲဝင်းကျင်လောက်ကဘုံနှလုံးပေါက်ခွဲခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့မကွေးတိုင်းဒေသကြီးရေနံချောင်းမျိုးနဲ့မြမစီးပွားရေးဘဏ်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကြကလမ်းမမှာလည်းဘုံတလုံးပေါက်ခွဲခဲ့ပါတယ်။အခုလိုမျိုးဘုံပေါက်ခွဲမှုတွေရှိနေတာကြောင့်စစ်ဆေးရှာဖွေဖမ်းဆီးမှုတွေရှိနေပါတယ်။ရန်ကုန်မြို့ရဲကဆေးအုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာမျိုးနဲ့မှာတော့ညကအေဇင်းဝင်စစ်တဲ့အချိန်အေဇင်းတိုင်မထားတဲ့လူငယ်18ဦးမင်းညတော်ကဖမ်းဆီးခံခဲ့ရပါတယ်။ဖမ်းခံခဲ့ရသူတွေကမိန်းကလေးတွေကိုညာရင်းချင်းပြန်လွှတ်ပေးခဲ့ပြီးတော့ယောက်ျားလေးတွေကိုတော့မနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ရှင်။
စုံမပြောပြတော့တာဖြစ်ပါတယ်အခုတော့ဗဟုဘဏ်ကဒေါ်လာတွေထုတ်ရောင်းလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံဗဟုဘဏ်ကအမေရိကန်ဒေါ်လာငွေစက်ခူတွေကိုအများပြည်သူကိုဒီနေ့မှာပထမဆုံးစတင်ထုတ်ရောင်းပါတယ်တတ်မှတ်ထားတဲ့ငွေလွှဲကောင်တာတွေကနေဒေါ်လာ 1.6 တန်းဖို့ရောင်းချမှာဖြစ်ပြီးတယောက်ကိုဒေါ်လာ 1,000 အထိဝယ်ယူနိုင်မယ်လို့ဗဟုဘဏ်ကကြေညာထားပါတယ်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာငွေတန်ဖိုးကျဆင်းနေတဲ့အတွက်ဗဟုဘဏ်ကဝင်ထိန်းတာဖြစ်တယ်လို့ဗဟုဘဏ်တာဝန်ရှိသူတူက VOA ကိုပြောပါတယ်ဒီလိုလှုပ်လို့တကယ်ပဲမြန်မာငွေတန်ဖိုးတက်လာပါသလားရန်ကုန်ကလာတဲ့သတင်းပြည်သူကိုတော့ခူးခမောင်ဆိုးမင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဒေါ်လာ 1.6 တန်းကိုဘိုးဘန်သတ်မှတ်ပေးထားတဲ့နိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်း10ခုကနေဒေါ်လာကို 1,645 ကျပ်နဲ့ဒီနေ့မေလ13ရက်နေ့ကစပြီးရောင်းချပါတယ်။သတ်မှတ်ငွေလဲနေရတော်တော်များများမနေ့ကတည်းကစလို့ဒေါ်လာဝယ်ခြင်းသူတွေကိုတိုကင်ထုတ်ပေးနေရမှာတချို့နေရာတွေမှာတိုကင်50တချို့နေရာတွေမှာတိုကင်150အထိထုတ်ပေးခဲ့ကြပါတယ်။တိုကင်လက်မှတ်တွေစထုတ်ပြီးမကြာခင်မှာပဲတိုကင်ကုန်သွားတယ်လို့ငွေလဲကောင်တာကသူတွေက VOA ကိုပြောပြပါတယ်။ဒါပေမဲ့ညနေပိုင်းဒေါ်လာရောင်းတဲ့အချိန်မှာတချို့ကောင်တာတွေမှာတိုကင်50လောက်အထိပဲရောင်းနိုင်ခဲ့ပါတယ်။ဒေါ်လာငွေဝယ်ခြင်းသူတွေအနေနဲ့ဗန်စရင်အလွယ်အပြောင်းနဲ့မဟုတ်ပဲငွေသားနဲ့ပေးချေရမှာဖြစ်ပါတယ်။ဒေါ်လာငွေသားကလည်းရွေးချယ်လို့မရပဲဘိုးဘန်ကပေးတဲ့ဒေါ်လာငွေအရွက်ကိုပဲရရှိကြမှာဖြစ်ပါတယ်။ဒေါ်လာနဲ့မြန်မာငွေလဲလှယ်တဲ့နှုန်းကဒေါ်လာကို1800ကျပ်အထိပဲဖြစ်ခဲ့တာကြောင့်မြန်မာငွေတန်ဖိုးပြန်တက်လာအောင်ပြင်ပထက်နည်းတဲ့ဘိုးဘန်ရဲ့ရည်ညွှန်းစိန်းနှုန်းအတိုင်းထုတ်ရောင်းဖို့ဆုံးဖြတ်ခဲ့တာလို့ဘိုးဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီကနေ့ကျတော့မန်နီချင်ညာဒီမှာရောင်းဝယ်သိမရှိပါဘူးဝယ်လို့သိမရှိပါဘူးသို့တော့မလူအဖဲနဲ့ကက်စီဝယ်လို့စုဆောင်းတာဒီဈေးကစားတဲ့သဘောနဲ့ဒီဈေးလုံးကြီးမြင့်တင်နေတဲ့လို့သုံးသပ်တဲ့အတွက်ကြောင့်ဒီဈေးကွက်ထဲကိုဝင်ပြီးတော့ဒါလိုအပ်တာရောင်းပေးတာဖြစ်ပါတယ်။အပထမဆုံးကြည်ဒါရောင်းလိုက်တာဖြစ်ပါတယ်။နောက်လဲဆက်ပြီးတော့လိုအပ်တော့ရောင်းသွားမှာပါ
။ဒီနေ့ဒေါ်လာငွေသားကိုဘိုးဘန်သတ်မှတ်နေရာတွေကနေအများပြည်သူကိုစတင်ထုတ်ရောင်းပေးနေချိန်မှာပဲတခြားနိုင်ငံခြားငွေကြေးလဲလှယ်တဲ့နေရာတွေမှာလည်းအယောင်းဝယ်တွေပုံမှန်အတိုင်းရှိနေပါတယ်။ဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ပြင်ပပေါက်ဈေးရှိပါတယ်။ဘ ဘိုးဘန်ကဒေါ်လာအရွက်တွေထုတ်ရောင်းလို့အမေရိကန်ဒေါ်လာဈေးအနည်းငယ်ပြန်ကျသွားတယ်ဆိုပေမဲ့အကန့်အသတ်နဲ့ပဲရောင်းနိုင်တာဖြစ်လို့တိတ်အများကြီးကျမှာမဟုတ်ဘူးလို့ငွေလဲလုပ်ငန်းလုပ်ကင်သူတချို့ကခံမှန်းကြပါတယ်။တောင်ဇလတ်နိုင်ငံသားငွေရောင်းဝယ်ရေးလုပ်ငန်းကဦးတိုးမြင့်ကတော့ရေတိုဖြည့်ရှင်းတဲ့နည်းပဲဖြစ်လိမ့်မယ်လို့မြင်ပါတယ်
။ဒါလည်းပေါ့ဆရာတို့ဖြည့်ရှင်းလို့ဒီလိုပါပဲ။ကျွန်တော်ထုတ်ရအောင်လည်းဒီရောက်ဝင်ကြပါမယ်။နောက်ထုတ်ရအောင်တော့တောင်းပါမယ်။နော်။အားသာတော့ဒီမှာဒီကောက်စီလည်းအားထားရတယ်ပါ။ဒီမှာဒီကောက်စီပေါ်ပြီးဒီလိုဒီဆက်ကြပါမယ်။နော်။အများကြီးအရေအဝယ်လေးကြည့်ရအောင်လို့ကြည့်ရတယ်။အားဖြင့်ဒီကောက်စီလာတာအဝယ်လေးကြည့်အောင်လောင်းလို့ကြည့်ရတယ်။
ဘိုးဘန်ကဒေါ်လာငွေတွေကိုလေးလံစနစ်နဲ့ပုဂ္ဂလိကဘဏ်တွေကိုအရင်ကတည်းကပုံမှန်ရောင်းချတာမျိုးရှိပါတယ်။မနေ့မေလ၁၂ရက်နေ့ကဒေါ်လာ၆တန်းဒီနေ့မေလ၁၃ရက်နေ့မှာဒေါ်လာ၆တန်းလေးလံစနစ်နဲ့ရောင်းချခဲ့တယ်လို့ဘိုးဘန်ကထုတ်ပြန်ခဲ့ပါတယ်။အများပြည်သူကိုဒီနေ့စတင်ရောင်းချတဲ့ဒေါ်လာ၁.၆တန်းအပါအဝင်အမေရိကန်ဒေါ်လာငွေတွေထုတ်ရောင်းတာဟာငွေကြေးအကျပ်တဲကိုဖြည့်ရှင်းဖို့ထုတ်ရောင်းနေတာလို့မြင်သူတွေလည်းရှိပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အခုလိုသုံးသပ်ပါတယ်။
ဒီဘက်ကိုထုတ်ရောင်းတဲ့ဆရာကတော့အများကြီးစိတ်ရင်ပြီးတော့ဒေရာမျိုးတော့ဒီဘက်တဲ့ဟာဒီလက်ရည်လို့စီးတက်မအောင်ဖြစ်လာဖြစ်နေတယ်။အဲဒီမိသားစုချို့တည်းပြန်ပြီးတော့နေတတ်ဆိုင်အောင်ပြန်ပြီးတော့ပူကျတာလည်းဖြစ်နေတာ။ဒါကြောင့်ပြင်လို့ရောင်းတဲ့ဒေါ်လာ16,000လောက်ကသမောင်းကြီးဘလောက်မှမရနိုင်ဘူးလေ။အများကြီးမရနိုင်ဘူး။ဒီတက်နေပြည်လျံနဲ့တည်းအပြည့်ရမဖြစ်တော့အတလောက်ကြီးရတယ်။အဲ့ဒီရာဆက်လုံးမလားဘုရားများများရောင်းလာမလားဆိုတော့မပြောတာဘူးပေါ့နောက်တစ်ခုကဈေးကတော့ခင်ဗျားကြည့်တော့အဲ့လောက်နေလို့ရှိရမလားဒါလေးမင်းပြရှိတယ
်ဘိုးဘန်ကဒေါ်လာတွေကိုအခုလိုထုတ်ရောင်းတဲ့တက်ရောက်မှုကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကအမြင့်ဆုံးဈေးထက်စာရင်ဒီနေ့ကျပ်3,000လောက်ဈေးကျပြီး16,300ဈေးပေါက်ခဲ့ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ဒီတဲကမှာအရင်ဆုံးတော့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါစစ်တပ်မှာအမိန့်နာခံမှုဟာအရေးကြီးဆုံးဖြစ်ပေမဲ့ဒီစနစ်ကိုနိုင်ငံရေးမှာကျင့်သုံးတဲ့အခါတိုင်းပြည်ပျက်စီးရပုံကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ဒီလူပြည်သားအတွက်အကျိုးမရှိတဲ့အမိန့်ကိုမမန်ပြည်ရဲ့တန်းနဲ့စစ်ဘိုးတွေကမျက်စိမိတ်နာခံလို့တိုက်ပီပစ္စည်းရတဲ့သာရကတွေကမ္ဘာသမိုင်းမှာအများကြီးရှိပါတယ်။ဒါပေမဲ့အထင်ရှားဆုံးကဖက်စစ်ဂျပန်နဲ့နာဇီဂျာမနီပါ။အာနာရှင်ဟစ်တလာရဲ့လမ်းစဉ်ဟာဂျာမနီကိုပျက်စီးစေမယ်လို့ဗိုလ်ချုပ်တွေကယုံကြည်ကြပေမဲ့အမိတ်နာခံသူကအများစုအမိတ်ဆန့်ကျင်ဖို့ကြိုးပမ်းသူကလူနည်းစုမို့အမိတ်နာခံရင်ဂျာမနီဟာပျက်စီးသွားပါတယ်။အမေနာဂန်လုံးနဲ့ဖက်စစ်ဂျပန်မှာလည်းအထိန်ချုပ်ရှိတဲ့စစ်ဝါဒီတွေအာဏာရခဲ့လို့တိုင်းပြည်ပျက်စီးရပါတယ်စစ်ဘူတန်းရဲ့တာဝန်ဝတရားထဲမှာအမေနာဂန်မှုကိုအရေးအကြီးဆုံးလို့သတ်မှတ်ကြပါတယ်ဒါပေမဲ့အမှားအမှားဝေဖန်ပိုင်းခြားခြင်းမပြုဘဲအထက်ကပေးတဲ့အမိန့်ကိုမျက်စိမိတ်ပြီးနာဂန်သင့်သလားဆိုတာစစ်ဘူတန်းအတွက်အလွန်အရေးကြီးပါတယ်တနည်းဆိုရင်တော့အထက်ကခိုင်းလို့လုပ်တာကိုအပြစ်မရှိဘူးလို့ခံယူတာဟာစစ်မှုထမ်းဝတ္တရားကိုအများကြီးထိခိုက်ပြီးလူအဖွဲ့အစည်းတစ်ခုလုံးကိုအန္တရာယ်ဖြစ်စေပါတယ်အထက်ကခိုင်းလို့အယက်သားကိုတတ်တာဟာစစ်ရာဇဝတ်မှုဖြစ်တယ်ဆိုတော့နိုဒင်ဘတ်စစ်ကုံရုံးရဲ့သုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေမှာပါဝင်လာပါတယ
်အစိုးရခိုင်းလို့လိုရသူဒါမှမဟုတ်အစိုးရအမိတ်နာခံရသူကိုဥပဒေအရအရေးမယူနိုင်ဘူးလို့တိုကျိုစစ်ကုံရုံးမှာတရခံဘက်ကခုခံခြေပပါတယ်ဒါပေမဲ့ဒေသခံအရတားနဲ့စစ်တုပ်ပန်းကိုဂျပန်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာထင်ရှားတယ်လို့စာမျက်နှာ2000နီးပါးရှိတဲ့အစီရင်ခံစာမှာဖော်ပြပါတယ်တိုကျိုခုံရုံးမှာကျိုးတန်ကြခံသွားရတဲ့ဗိုလ်ချုပ်ကြီး6ယောက်ထဲမှာမြန်မာစစ်မြေပြင်မှာစစ်ဦးစီးချုပ်လုပ်သွားတဲ့ဗိုလ်ချုပ်ကြီးဟေထာရိုခီမူရာလည်းပါဝင်ပါတယ်အမိန့်နာခံပြီးလူနေရက်ွက်ကိုစင့်မြေပြင်လို့သဘောထားတာကိုနိုင်ငံတကာတရားဥပဒေကလက်မခံနိုင်ပါဘူးအမိတ်နာခံတဲ့စစ်တလေကိုစစ်ကောင်းဆောင်ပိုင်းကအလွဲသုံးစားလုပ်တဲ့အခါမှာအမိတ်ပေးသူရောနာခံသူပါအပြစ်ရှိတာကိုနှုတ်ရင်ဘတ်နဲ့တိုကျိုစစ်ခုံရုံးကသက်သေပြနေပါလေ
မမမမအမိတ်နာခံနေရတဲ့တပ်မတော်မှာအရာရှိအများစုဟာလက်ရှိစစ်ကောင်းဆောင်တွေမှားယွင်းနေတာကိုသိပေမဲ့ရုံးထွက်ဖို့အခက်အခဲရှိနေတယ်လို့တိုင်းမြန်မာနေဆက်ကိုရောက်လာတဲ့က ခမရ9နှစ်ရှိကဘိုးကြီးလင်းတဲ့အောင်ကပြောပါတယ်စစ်မှုရေးရနဲ့မဆိုင်တဲ့ကိစ္စမှာအမိတ်နာခံရတာကြောင့်အမိတ်ပေးသူအလွဲသုံးစားလုပ်တာကိုအားလုံးခံကြရပါတယ်အမိတ်ပေးသူကသာအကျိုးအမြတ်ခံစားရတဲ့စနစ်ပါပြည်သူလူထုကြောက်လန့်ပြီးဆန္ဒပြမှုရပ်တန့်သွားဖို့အတွက်ဥကောင်းပွတ်ထွက်အောင်ပြစ်ဖို့လက်ဖြောင့်တပ်ဖွဲ့ကိုအမိန်ပေးတာပါတယ်ဒါပေမဲ့ပြည်သူလူထုကဆက်လက်ကန့်ကွက်ဆန္ဒပြနေတဲ့အတွက်စစ်ကောင်စီရဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်
။မြန်မာပြည်မှာအရက်သားတွေကိုစစ်တပ်ကတိုက်ခိုက်တပ်ဖြတ်နေတာကြားပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးအောင်တပ်ဖြတ်မှုအတွက်မွတ်စလင်58နိုင်ငံကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုနိုင်ငံတကာတရားရုံးမှာ2019နိုဝင်ဘာလကတရားစွဲပါတယ်။ဒါပေမဲ့နယ်သာလန်နိုင်ငံThe Hague မြို့ကနိုင်ငံတကာတရားရုံးဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်လူသားမှုကိုစစ်ဆေးအပြစ်ပေးပိုင်ခွင့်မရှိပါဘူးကုလသမဂ္ဂအကူအညီနဲ့ပြည်တွင်းမှာဖွဲ့စည်းထားတဲ့ယာယီရာဇဝတ်ခုံရုံးမျိုးကသာလူသားမှုကိုစစ်ဆေးနိုင်ပါတယ်ဒါကြောင့်မို့မြန်မာအစိုးရလိုက်နာရမယ့်အစီအမံကိုသာနိုင်ငံတကာတရားရုံးကချမှတ်ပေးပါတယ်လူမျိုးရုံးတပ်ဖြတ်မှုမဖြစ်နိုင်အောင်အစီအစဉ်တွေကိုလှုပ်ထားပြီး2021ဇန်နဝါရီ25မှာမြန်မာဘက်ကအစီရင်ခံစာတင်သွင်းဖို့နဲ့အမှုမပြီးမချင်းအစီရင်ခံစာပုံမှန်တင်သွင်းဖို့ကိုသာညွှန်ကြားထားနိုင်ပါလေ
။လူမျိုးတုံးတက်ပြမှုကို2019ဒီဇင်ဘာလက The Hague မှာကျမ်းလာတဲ့အခါဒေါင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြစ်ရှင်းပါလေ။ပြည်တွင်းပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်ရဲ့တာဝန်ခံနိုင်မှုဟာအလွန်အရေးကြီးတာမို့ပြည်တွင်းမှာတာဝန်မခံနိုင်မှလားနိုင်ငံတကာတရားစီရင်ရေးစနစ်နဲ့အစားထိုးတဲ့လေလို့ဒေါ်စုကလျှောက်လဲပါတယ်ဖိလစ်ပိုင်ကဝန်ကြီးဟောင်းနဲ့ဂျပန်ကကုလသမဂ္ဂအရာရာဟောင်းပါဝင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အခမ်းအနားကိုလည်းဒေါ်စုကရှင်းပြပါတယ်ပြည်တွင်းခုံရုံးကစုံစမ်းစစ်ဆေးနိုင်တဲ့အတွက်မောင်တော်မျိုးနဲ့အင်းဒင်ရွာကမူဆလင်10ဦးအသက်ခံရမှုမှာစစ်သား3ဦးနဲ့အရာရှိ4ဦးကိုထောင်တန်းဆယ်နှစ်စီချက်မှတ်နိုင်ပါတယ်။ဒါပေမဲ့ထောင်ကျပြီးမကြာမီစစ်တပ်ကလူငင်းချမ်းသာခွင့်ပေးတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဒေါ်စုကဒီဟိတ်မှာပြောပါတယ်။တက်ချုံမြင့်အောင်လိုင်ရဲ့အမိန့်နဲ့လွတ်ပေးလိုက်ရတာပါ။တရားဥပဒေနဲ့အညီလုတ်ကိုင်းတဲ့စစ်တပ်ဖြစ်လာအောင် NLD အစိုးရကြိုးပမ်းတာကိုဖျက်ဆီးပြီးအမိန့်နာခံတဲ့စစ်တပ်ဖြစ်အောင်တက်ချုံမြင့်အောင်လိုင်ကလှုပ်တာဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒေါ်စုလက်နဲ့ရေးတာကိုတက်ချုံမြင့်အောင်လိုင်ကခြေနဲ့ဖြစ်တာပါပဲအခုတော့စစ်အာဏာသိမ်းပြန်တဲ့အတွက်အမိတ်နာခံရင်ဆုံးချုံကြဆင်းတဲ့အဖြစ်ကိုကြုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ
ဥောင်းခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ခဲ့ရတာပါအခုတစ်ခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်တတိယလိုင်းကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုတော့ထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคดร.มิวครับเราเนี่ยမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီကျန်းမာရေးလုပ်ငန်းတွေအားနယ်လာချိန်မှာပေါ့เนาะအိန္ဒိယနိုင်ငံတွေမှာကဒီကူးဆက်မြန်နဲ့ပိုးမျိုးခွဲတစ်ကခေါင်းထောင်တက်လာတာမျိုးမြန်မာနိုင်ငံတဲကဝင်လာပြီးတော့ဒီကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရင်ရတာအတွေ့ဘလို့ကြိုတင်ပြင်ဆင်ကာကွယ်တင့်တာကိုအဓိကဆွေးနွေးမှာမျိုးအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းအခုကျွန်တော်တို့ရဲ့အနေထားရဗမာပြည်ကိုဝင်နေပြီလားစစ်တပ်အုပ်ချုပ်နေတာမသိဘူးကျွန်တော်တို့ကအခုကကိုဗစ်ကာကွယ်ဆေးကပေါ်လာတယ်ပိုတချိန်တော့ Spanish Flu ကာကွယ်ဆေးမရှိဘဲနှစ်နှစ်လောက်ပါသွားလိုက်ရတာဟိုကျွန်တော်တနေ့အတွင်းမှာပဲကာကွယ်ဆေးတွေပေါ်လာတော့ကိုယ်နိုင်ငံလည်းကာကွယ်ဆေးတွေကိုမှားထားတယ်ပို့တာတွေရှိတယ်ဝယ်ထားတယ်နောက်ပိုင်းအာဏာသိမ်းသွားတဲ့ခါကျတော့ဒီတစ်ဆိုးရထိုးပေးမဲ့ကိုဗစ်ဆေးကိုယုံကြည်မရှိဘူးဒါအပြင်ကိုဗစ်ရဲ့ခုနစစ်ဆိုးရရဲ့ခေါင်းဆောင်ကပြောလိုက်တာဒီအိန္ဒိယကာကွယ်ဆေးရောဟိုတရုတ်ကာကွယ်ဆေးရောရုရှားကာကွယ်ဆေးရောထိုးပေးမယ်ဆိုတဲ့စကားတွေသူ့ရဲ့မိကွန်းထဲမှာပါတယ်တရုတ်ပြည်ကနေပြီးတော့ကာကွယ်ဆေးတွေ5သိန်းလောက်ရောက်လာပြီဆိုတာမျိုးတွေပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်ဒီကာကွယ်ဆေးထိုးခဲ့တဲ့အနေအထားနဲ့အခုလက်ရှိနောက်ဆုံးအနေအထားကိုနည်းနည်းရှင်းပြလေးရမလားဆရာ
အဲ့တော့ငကိုတော့ကိုဗီရှိကိုကျွန်တော်က28ရက်ချာပြီးထိုးပေးရမှာပေါ့နော်နှလုံးထိုးတာအဲ့တော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေအမှတ်တွေပေါ့နော်ကျွန်တော်တို့နေပြီးတော့မှတို့တော့မကျင်းပါခင်ဇန်နဝါရီလတည်းမှာထိုးပေးလိုက်တာကျွန်တော်တို့ပြောရရင်28ရက်ဆိုတော့၄ဘတ်ပြည့်တဲ့နေ့မှာတို့ဒုတိယကြိမ်မထိုးထောင်ထဲကုန်ရောက်ကုန်တာပဲ
ငါအဲ့တော့ဒီဟာကဂျန်တဲ့လူတွေလည်းပထမပိုင်းစတမ်းမာကြီးဟိုနန်းနေကိုလည်းထိုးပေးထားတယ်သူတို့လည်းစီစဉ်နေလို့ပြီးတော့ပြေးကုန်ရတဲ့ခါကျတော့28ရက်မြောက်မှာဒုတိယကာကွယ်ဆေးမထိုးနိုင်ကြအောင်ဒုတိယခါကျတော့အဲ့တော့ကိုဗစ်ပထမထိုးထားတဲ့ကာကွယ်ဆေးကထိရောက်ခဲ့လားပေါ့အဲ့တော့နှစ်ကြိမ်ထိုးမှသူကပြည့်ပြီးသွားပါဆိုတာတော့မှ95ရာခိုင်နှုန်းလောက်ကျွန်တော်တို့ကာကွယ်ပေးနိုင်မှာ100ရာခိုင်နှုန်းမဟုတ်သေးဘူးအကြိမ်မဲထိုးထားလို့90ရာခိုင်နှုန်းတော့ကခုန3လလောက်လဲကြာတော့တဖြည်းဖြည်းနဲ့သူတို့ရဲ့ဆွမ်းအားတွေကပြန်ကျလာကလာမကာကွယ်နေတော့ဒီပထမဈေးကာကွယ်ထိုးပြီးတော့လုံးစီပတ်စီမကာကွယ်နေတဲ့အပြင်ထပ်လဲဒုတိယအကြိမ်မထိုးရဘူးအဲ့တော့ကျွန်တော်တို့ကဒီ CDC တို့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကာကွယ်ဈေးထိုးကိုပြန်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်တို့ကဒီ28ရက်ပေါ့နော်4ပတ်မကဘဲနဲ့6ပတ်ကြာမှထိုးလဲရပါတယ်အဲ့တော့12ပတ်ဆိုရင်တော့မှကျွန်တော်က3လဖြစ်သွားပြီနော်အခုဆိုတော့အခု3လအတွင်းမှာစစ်တပ်ကပြန်ပဲထိုးပေးမယ်ဆိုပြီးတော့65နှစ်ထက်တွေလာခဲ့ကြပါသူရန်ကုန်မြို့မှာလိုက်ပြီးတော့ loss speaker နဲ့អော်တယ်သွားမထိုးကြဘူးဘာကြောင့်လဲဆိုစစ်တပ်ကိုခုနပြောပါလားCOVID-19 ရဲ့ဆိုင်ကူး21မပြီးသေးဘူးကူး21ကအရေးတော်ပုံဝေဥတော်လိုင်းရေးပြီးပြအောင်ချမယ်သူတို့ရဲ့အမိန့်နဲ့နာမခံဘူးသူတို့လောက်တာတွေမယုံဘူးဆိုတာမျိုးနဲ့စန့်ကျင်ကြတာပေါ့နော်အဲဒီတော့စစ်တပ်ဘက်ကလည်းကာကွယ်ဆေးထိုးတာမအောင်မြင်ဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီ COVID ကာကွယ်ဆေးထိုးဖို့လက်ရှိဖြစ်နေတဲ့အဟန့်တားတွေကိုဘယ်လိုကြော်လွှားဖို့အကြံပြုချင်လဲဆရာ
အဲ့တော့တစ်ဖက်မှာလည်းပြန်ကြည့်ရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်တစ်ဖက်ကအစိုးရဖွဲ့လိုက်ပြီးဝန်ကြီးဌာနတွေကျန်းမာရေးဝန်ကြီးတွေပါလည်းပေါ်လာပြီသူတို့ကလည်းအခုသူတို့လက်ထက်မှာယူထားတဲ့ကာကွယ်ဆေးတွေကိုအခုသူတို့ပြောတဲ့လွတ်မြောက်နယ်မြေတွေကိုရွှေ့ပြောင်းယူဖို့ဒုတိယတောက်ရတဲ့အချိန်မှာအဲဒီလွတ်မြောက်နယ်မြေတွေကိုပို့ပြီးတော့အဲ့ဒီနယ်မြေတွေကစထိုးမယ်ဆိုတဲ့အားမျိုးတွေကျွန်တော်အတန်ကြားလာတာပေါ့နော်ဆိုပါတော့ဒီထိုင်းနယ်ဇက်မှာပြန်ထိုးမယ်မီဇိုရမ်နယ်ဇက်မှာထိုးမယ်ဆိုတဲ့စီမံကိန်းတွေဒါကောင်းတဲ့လုပ်ရပေါ့နော်အဲ့တော့လွတ်မြောက်တဲ့နယ်မြေမှာလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အဲ့အိန္ဒိယနယ်ဇက်ကိုအမြန်ဆုံးထိုးပေးနိုင်ရင်ကောင်းတယ်အဲ့တော့တစ်ဖက်မှာလည်းဒီစစ်တပ်ကလူတွေယုံကြည်မှုမဖြစ်တော့ဘယ်လိုလုပ်မလဲဆိုတာ UN လို့အဖွဲ့အစည်းပေါ့နော်အဲဒီအဖွဲ့အစည်းကနေပြီးတော့သူတို့ဂါဗီလိုကာကွယ်ဆေးတွေကိုထိန်းချုပ်တဲ့လူနန်းတဲ့အဖွဲ့တွေရှိတယ် COVID facility တို့အဲ့တော့အရေးပေါ်ပမာပြည်အတွက်ကုလသမဂ္ဂတို့ဒီမို့ UN အဖွဲ့အစည်းတွေ WHO UNICEF ပေါ့ဗျာ UNFPA နောက်တော့ဒီမို့ UNOBS ပေါ့ UNDP ပေါ့ဒီလိုအဖွဲ့အစည်းတွေကနေကြမှတ်ပြီးတော့ထိုးပင်ရင်တော့ပြည်တွင်းပေါ့နော်ခုနပြောတဲ့အစိုးရလုံးသမျှဒီဘက်ကစစ်တပ်လုံးသမျှကိုဘယ်သူမှတော့ကျွန်တော်တို့မယုံကြည်သေးဘူးသူတို့ဆေးရုံအသက်ဖွင့်လာလေလူတွေကမယုံကြည်သေးဘူးသူတို့တူလက်တဆုပ်စားလောက်နဲ့လုပ်နေကြတာအဲ့တော့လူတွေအတွက်ကိုကျွန်တော်ကတော်တော်လေးစိတ်ပူတာတယ်ကိုဗစ်ကာကွယ်ဆေးရှိရတဲ့ဘလို့စီမံကိန်းတွေနဲ့ဘလို့လုပ်ကြမှာလဲပေါ့နော်တစ်ဖက်ကဒီစစ်ကောင်စီရဲ့အကြမ်းမာရေးကလည်းကောင်းကောင်းတက်မဝင်သေးတော့အကြမ်းမာရေးကဏ္ဍကြီးတစ်ခုလုံးကတော်တော်များများပြိုလဲသွားတော့ပြန်လဲထူထောင်မှုကအင်မတန်စိတ်ပူစရာပါ
ဟုတ်ကဲ့ဆရာတစ်ဖက်မှာကဒီကိုဗစ်ဖြစ်နှုန်းတွေဘလောက်ထိရှိတာကိုလက်တွေ့မသိနိုင်တာပေါ့နော်စစ်ဆေးမှုတွေနေတဲ့ခါကျတော့ဖြစ်နေတဲ့ထင်မိသူတွေလည်းစိတ်မပူတာလည်းပါမှာပေါ့နော်အဲ့ဒီတော့ဖြစ်လာခဲ့ရောဆရာကြီးဒီလက္ခဏာအပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုပဲလားပြောင်းလာတာတွေရောရှိသလားဆရာကြီးကြိုပြီးတော့သတိပြုမိနေအောင်လို့
ကိုဗစ်ရဲ့လက္ခဏာတွေမှာအရင်တော့အသက်ရှူချက်တယ်မောတယ်ချောင်းဆိုးတယ်ဆိုတာမင်းနောက်ပိုင်းအနှံ့ပြောက်တယ်အရသာပြောက်တယ်နောက်ထပ်အခုဘာတွေထပ်တွေ့လာလဲဆိုတော့ကိုလက်မအီမသာဘိုင်းနာမျက်မီးရောင်ပေါ့မျက်စိနာအခြေရောက်ဒီလက်တွေမှာနီပင်တွေထွက်ရောင်ကိုင်းအဲ့လိုတွေပါလာပြီဗျအဲ့တော့လက္ခဏာတွေကလည်းပြောင်းလဲလာတယ်ဗိုင်းရပ်စ်ကသဘောသဘာဝကလည်းမျိုးရိုးဗီဇတွေထပ်ထပ်ထပ်ထပ်ပြောင်းလာတယ်ဆိုတော့အခုလက်ရှိထုတ်ထားတဲ့ပါကွယ်ဈေးတွေကတော့ဒီမျိုးရိုးဗီဇပြောင်းတာတွေကိုနိုင်ပါတယ်လို့တော့ကမ္ဘာအသက်မှာတော့လုပ်နေကြတယ်အင်္ဂလန်လိုနိုင်ငံတွေမှာအများကြီးထိန်းချုပ်ထိုးနိုင်တဲ့ကြောင့်သူတို့တော်တော်လေးထိန်းချုပ်ထားနိုင်တယ်အမေရိကန်မှာလည်းတော်တော်လေးကာကွယ်ဈေးနဲ့တော်တော်ထိန်းချုပ်ထားနိုင်တယ်အိန္ဒိယမှာကာကွယ်ဈေးထုတ်နေပေမဲ့လည်းမနိုင်မနှင်းပေါက်ကွဲနေတာတွေရှိတယ်မလုံလောက်ဘူးလို့ပြောလာတော့သူတို့နိုင်ငံတွေရထားတဲ့ကာကွယ်ဈေးနောက်ထပ်ရမယ့်ကာကွယ်ဈေးအရင်အစိုးရလက်ထက်ကပေးထားတဲ့ပတ်စံနဲ့ဝယ်ထားတဲ့ကာကွယ်ဈေး23သန်းလူဦးရေ23,330လောက်ကိုသူတို့ထိုးပေးမယ်လို့မှန်းထားတဲ့စီမံကိန်းတွေအကုန်လုံးပြတ်ကုန
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအနေထားမှာဒီကိုဗစ်ဖြစ်လာနိုင်ခြေအတွက်ပေါ့နော်ကာကွယ်နိုင်ဖို့ပြည်သူတွေကိုအဓိကပါမှားခြင်းလဲဆရာကြီး
ကျွန်တော်တို့စိတ်ပူစရာကလူတွေကတော့တိုက်ပွဲလဲဖြစ်နေတယ်အဲ့တော့ဒီလူတို့နဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတာအဲ့တော့ဟိုစပိန်ဖလူးတုန်းကလိုပဲပထမကမ္ဘာဆက်ပြီးရဲ့နောက်ပန်ဒမစ်ကြီးပေါ့နော်ဒီစပိန်တုတ်ကွေးကြီးရဲ့တကမ္ဘာလုံးပေါက်ကွဲသွားတာဗမာနိုင်ငံပြန်ပေါက်ကွဲသွားမလားဆိုတာကျွန်တော်စိတ်ပူစရာပဲဒါပေမဲ့ကံကောင်းတာလေးတစ်ချက်ကတော့လူတွေတော်တော်များများတော့မတ်စတာတော့တွေ့ရပါတယ်ဈေးပဲသွားသွားကျွန်တော်တို့ခြေပဲတက်တက်ပေါ့ဒါပေမဲ့လည်းလူချင်း6ပေခွာတာတို့ကျွန်တော်တို့သိမ့်မတွေ့ရဘူးလက်တွေအမျိုးမျိုးကင်တွေပြီးတော့ hand sanitizer လက်ဆေးဓာတ်တွေသိမ့်မတွေ့ရတော့ဘူးလူတိုင်းလူတိုင်းငါတို့ဟာ921ကတော့အရေးကြီးတယ်မှန်တယ်နေဦးတော်လိုင်းရအောင်ရမယ်တစ်ချိန်တည်းမှာပဲငါတို့ covid ကြောင့်မသေစေရဆိုတဲ့စိတ်လေးထပ်ပြီးတော့ကို ိုဗစ်ကိုလည်းနိုင်နာကြပါအရေးတော်ပုံတသားရဲပုံများကိုကျွန်တော်မှားကြချင်ပါဒီကြားထဲမှာဒီကိုဗစ်နဲ့ရောဂါန္တရာကနဲ့တတ်တန္တရာကတွဲပြီးတော့လူတွေသေချာပျက်စီးမှဆိုရင်တဲ့အတွက်ကြောင့်အရေးတော်ပုံတသားများတော့ကိုဗစ်ကာကွယ်ဆေးလေးတွေလည်းမိမိကိုယ်တိုင်မိမိအားစာကောက်ဝယ်မယ်ဆိုတာနဲ့ယူဆိုင်ကြပါလို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ပါစင်ကျမကြီးကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးပတ်စင်ကနာတစ်ခုဖြစ်တဲ့တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမိုးမောင်းနဲ့ရွှေကူမြို့နယ်အတွင်းမှာ KIA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဘက်ကမှယာယီတွားရောက်ခိုလုံနေကြတဲ့ကရင်စစ်ဘေးရှောင်တွေကိုနေရက်အတင်းပြန်မပို့ဖို့တန်လွင်မြစ်ပြည်သူလူထုကွန်ရက်ကတောင်းဆိုလိုက်တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမွန်နိုင်ငံရေးပါတီကပုဂ္ဂိုလ်တချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီကနေဘလို့အမြင်ရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပြီးလေရင်တွေနဲ့လဲလာရောက်ပစ်ခတ်နေတယ်လို့ဒေသခံတွေနဲ့ KIO တာဝန်ရှိသူတွေကပြောပါတယ်မန်စီမိုးမောင်မြို့နယ်တွေထဲမေလ17ရက်နဲ့12ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးတရက်ကိုနှစ်ကြိမ်ထပ်မံစစ်ကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်ချွေကူမြို့နယ်ထဲမှာတော့ရိတ်ခါတွေတည်ဆောင်လာတဲ့စစ်ကောင်စီရဲ့ရေရင်သင်္ဘောတစီးကို KIA ကမေလ17ရက်နေ့မှာပစ်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖက်ကထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့တယ်လို့ချွေကူဒေသခံတွေကပြောပါရယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေကရေရင်ပေါ်ကရိတ်ခါတွေကိုမော်တော်ယာဉ်တွေနဲ့တဲထုတ်ရလမ်းခွလတ်မှာလဲ KIA ကထပ်မံဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်မန်စီရွှေကူမိုးမောင်မြို့နယ်တွေအပြင်မြစ်ကြီးနားနမ့်တီလမ်းကြောင်းတလျှောက်မှာလဲစစ်ကောင်စီရဲ့ရင်နှန်းတွေမကြာခဏဆိုသလိုပြစ်ခတ်မိုင်းခွဲတိုက်ခိုက်ခံနေရတယ်လို့ဒေသခံတွေကပြောပါရယ်
ထိုင်းနိုင်ငံဘက်မှာယာယီတွားရောက်ခိုလုံနေတဲ့ကရင်စစ်ဘေးရှောင်တွေကိုတင်းပြန်မပို့ဖို့နဲ့လူသားချင်းစာနာဆောင်ရမှုအခြေခံမူအရကာကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုတံလွေမြစ်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။စစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်တာကြောင့်တံလွေမြစ်တစ်ဖက်ကထိုင်းနယ်စပ်ဘက်မှာတွားရောက်ခိုလုံနေတဲ့ကရင်စစ်ရှောင်တွေကိုမြန်မာဘက်ချမ်းမှာအခြေအနေတည်ငြိမ်မှုရှိနေပြီဆိုပြီးပြန်လည်ပို့ဆောင်ဖို့ထိုင်းအာဏာပိုင်တွေညွှန်ကြားချက်ရှိတဲ့အတွက်အသိပြန်မပို့ဖို့မေလရှိရနေ့မှာတန်လွင်ပြည်သူလူစုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာဘက်ချမ်းမှာဒုက္ခသည်တွေအတွက်လုံခြုံရေးဆိုးရိမ်နေရဆဲဖြစ်တယ်လို့နေမြေတွင်းလေရင်ဘုံကျဲမှုတွေလည်းရှိနေဆဲဖြစ်ပြီးတော့ဒရုန်းနဲ့လည်းစုံစမ်းထောက်လှမ်းတာတွေရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်
။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီကမေလ9ရက်နေ့ကဖမ်းဆီးပြီးနောက်တေဆုံသွားခဲ့တဲ့အသက်58နှစ်အရွယ်ပူတလဲလေးရဲ့ရုပ်အလောင်းကိုမိရှုတကြိုလိုက်ပြီးလို့စစ်ကောင်စီကမိသားစုဝင်များထံမေလ12ရက်နေ့ကအကြောင်းပြန်ခဲ့တယ်လို့သိရပါဗျ။ပူတလဲလေးဟာဟာခါမြို့နယ်ချောင်းဖက်မှာရှိတဲ့သူ့ရဲ့လေတောထဲမှာရှိနေစဉ်မှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးမေလ17ရက်နေ့ကစစ်ကားနဲ့ဟာခါကနေကလေးမျိုးကိုဆေးကုသဖို့ပို့ဆောင်တဲ့ချိန်မှာကွယ်လွန်သွားတာလို့သိရပါဗျ။ပူတလဲလေးဟာလက်နက်ကင်လူငယ်အဖွဲ့တွေနဲ့ဆက်တွဲရှိတဲ့ဆိုပြီးဖန်စီစစ်ဆေးခဲ့တာလို့စစ်ကောင်စီဘက်ကမိသားစုဝင်တွေကိုအကြောင်းကြားခဲ့ပေမဲ့ဒါဟာအချင်းမြင့်မရှိတဲ့ဆွဆွဲပြောဆိုချက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါရယ
်ဧပြီလကစပြီးတော့ရှမ်းပြည်နယ်တွင်မြို့ကြီးတော်တော်များများမှာပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းမြို့တော်ဆောင်ကြီးမှာခုစလောပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမေလ17ရက်နေ့ညကတိတန့်ရဲစခန်းရှိမြို့လေရဲကင်းတွေမှာငါးကြိမ်ထပ်မံပေါက်ကွဲခဲ့တာကြောင့်လမ်းတော်လမ်းလွန်ဒေသခံတွေတားစီစစ်ဆေးခံနေရကြောင်းဒေသခံနန်းလုံကပြောပါရယ်ပ Pakwe Murija, Ludu Tika Tanya Yara or Mashike Babu, Tabi and Dibo, Changme, Muse Muri Male, Pakwe Muri Sata Pibuanija, Pakwe Muri Pietan, Yakwe Dren Lama Jina, Lanjarima, Yenese Dari, Saja Tazivi, Lu, Ponigo, Sesira Jao, Tirakani, Kaka Pin and Elo, Duga Piovare.
Rakhine Pine Ma type worry machine be met name ye go kuma memo minus sell and a pissy a drink at bowing. Jewa anima set that secondary she needed a duet. Dinne moya di ma lemmy in ya pia sipio naimam hopulo. Rakhine be long saya down to let the madamaka down when she do riga piovare. Ready down your nigga, Jewa bound the say joma. Memo mind a bowing. Set that secondary she needed a duet. Lemmy ega bound down a chibi. Dinne ma sipio who a keke she need the low. မြောက်ဦးမြို့နယ်မှာလည်းလက်အေကထောင်ပေါင်းများစွာမှာစိုက်ပျိုးဖို့အခက်အခဲရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်မှာမိုင်းနဲ့ဆက်လက်ကြံပစ္စည်းတွေပောက်ကွဲမှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း50နီးပါးသေဆုံးခဲ့ပြီးတရာနီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စာရင်းတွေအရသိရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမွန်နိုင်ငံရေးပါတီကပုံကိုတချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီအနေနဲ့ကန့်ကွက်စရာမရှိသလိုပါတီအနေနဲ့မိမိဒေသအတွင်းစစ်ရေးလှုပ်ရှားမှုမရှိစေဖို့နာဆခစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတာလို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မိဂလျာမောင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
လက်ရှိအန်ယူဂျီဆိုရဖွဲ့ထဲမှာလောက်တမဝန်ကြီးနေရာမှာနိုင်သွနာခေါ်နိုင်သွန်ဖေကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းရောနဲ့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးမင်းစရာဦးစတဲ့မွန်တိုင်းနာကိုစားပြုဝန်ကြီးတွေပါဝင်နေတဲ့အပေါ်မှာကာကွယ်စရာအကြောင်းမရှိဘူးလို့မွန်ပြည်တပ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မကြီးကမွ တ
က်မကြဒီပြနဆာကအစိုးရပေါ်မှာကျွန်တော်တို့ NCA စာချုပ်ဆောက်စည်းစရာတွေရှိနေသေးတော့ NUG နဲ့ချိတ်ဆက်ဖို့ဆိုတာအချိန်ယူရအောင်မှာဖြစ်ပါတယ်တစ်ဖက်မှာကျွန်တော်တို့မူဝန်ကြီးတွေ NUG စိုးရဖွဲ့ထဲမှာပါဝင်နေတဲ့ပေါ်မှာကန့်ကွက်စရာတော့မရှိပါဘူးသူတို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ရွေးချယ်တွေကိုသူတို့သဘောဆန္ဒအတိုင်းသူတို့လှုပ်ဆောင်နိုင်ပါတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကန့်ကွက်စရာမရှိပါဘူး
ပြီးခဲ့တဲ့ AB လက်ကုံပိုင်းကအာနာသိန်းစစ်ကောင်စီနဲ့မွန်ဖြစ်တိပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဟာနိုင်ငံရေးကိစ္စတွေမပါဘဲ2012ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ bilateral စာချုပ်ပါအပြည့်ရဆဲမှုဆိုင်ရာကိစ္စတွေကိုပဲဆွေးနွေးခဲ့တယ်လို့သူကဆက်ပြောပါတယ်
ပရင်ချီဟရိုင်းတော့လို့ဒေသပေါ်ရေရံွယ်မှုဟာအဲ့ဒီရေမြန်မွန်ကြီးကောင်းမှာ
ကျွန်တော်တို့ဒေသမှာစီရေလှုပ်ရှားမှုတွေမရှိဘူးစောက်သိမ်းသွားဖို့ကျွန်တော်တို့ရှင်းလင်းပြောဆိုကြပါတယ်ပြီးတော့တပ်ကနေရာဝင်ယူထားတဲ့ကျွန်တော်တို့တပ်တည်နှံနေရာကိုအ мян ပြန်လည်ပေးအပ်ဖို့ကျွန်တော်တို့တောင်းဆိုထားပါတယ်တစ်ဖက်မှာလည်းစေတပ်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအကောင်အထည်ဖော်ပေးဖို့ကျွန်တော်တို့ရဲ့ပညာရေးပိုင်းတွေကိုလည်းဆောင်ရွက်ပေးဖို့ပြောဆိုဆွေးနွေးတာနိုင်ငံရေးကိစ္စတွေတော့မပါဘူး2012 bilateral သဘောတူညီချက်ပေါ်မှာဆွေးနွေးပြောဆိုကြတာဖြစ်ပါတယ်
လက်ရှိကာလမှာ KNU နဲ့ KIA တပ်ဖွဲ့တွေတိုက်နေတယ်လို့မွန်ပြည်တပ်ပါတီနဲ့ KMPP တို့ပါဝင်လာအောင် NUG စီအောင်ဆွေးနွေးသင့်တယ်လို့မြမနိုင်ငံရေးလေးလာသုံးတပ်သူဦးတန်းစိုးနိုင်ကအခုလိုအကြံပြုပါတယ
်။တန်းနာလှူရှာမှုအဖွဲ့အစည်းတွေထဲမှာအခုက KNU နဲ့ KIA ပဲအဓိကတိုက်။အဲနောက်ပိုင်းကျတော့မွန်ပြည်တပ်ပါတီတို့ကြားဘက်ကနော် KNPP တို့အဲဒီအင်အားစုတွေတိုက်ခိုက်လာအောင်နိုင်ငံရေးရာစီအောင်ဆွေးနွေးပြီးတော့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်နဲ့ပေါင်းစည်းပြီးတော့လှုပ်ရှားနိုင်မယ်ဆိုလို့ရှိရင်ဒီလှုပ်ရှားမှုကြီးကဒီဒေါ်လာကြီးကမဟုတ်ချောက်အောင်မြင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
NCA လက်မှတ်ရေးထိုးထားတဲ့ပိုင်းရနာလက်နက်ကင်ဆယ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ PPSD အနေနဲ့လက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တနစ်တာကာလအတွင်းမှာနိုင်ငံရေးဆွေးနွေးမှုပြုလုပ်မှာမဟုတ်ပေမဲ့နှစ်ဖက်အပြည့်ရဆယ်ရေး bilateral လုပ်ငန်းစဉ်တွေကိုတော့တဖွဲ့ချင်းတီးခြားဆွေးနွေးနိုင်တယ်လို့သဘောတူဆုံးဖြတ်ထားပါတယ်ရှင်
ဆက်ပြီးတော့စစ်ရေးတင်းမာမှုတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီနဲ့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကြားအပြစ်ခတ်ရစဲထားတဲ့သဘောတူညီမှုမေလ12ရက်နေ့ကစပြီးပြည့်ပြည့်သွားပြီဖြစ်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ
်အနာသိန်းစစ်ကောင်စီကနေဖမ်းဆီးထားတဲ့မင်းတပ်မြို့ကလူငယ်5ဦးကိုမေလ12ရက်နေ့နေ့လယ်12နာရီနောက်ဆုံးထားပြီးပြန်လွတ်ပေးဖို့
Mình tạm nhu bí tù ổ châu yế ạ phuê gà tăng sô kè rà gù, sức gọng xì bạc gà lạy liô bê mù mì xì kè rà chào, yế khen đà bó tù nhì thà rè, ạ bí khá yà xè mù hà bí tè tòa bí lù, mình tạm nhu bí tù ổ châu yế ạ phuê gà tăng huyên xì tù tù ưu gà bèo bà rè.
Nhiên bà yà xù nì thà rà gà, tù rù thọ bù xù mà xì mìu เดี๋ยวก็รู้ได้หมู่ว่าเตยรู้ชื่อเดี๋ยวไม่รู้เป็นอะไรหมู่เดี๋ยวก็รู้ได้เนี่ยนอกจากเป้อยู่ว่าสมีอันนี้เปลี่ยนแล้วเนี่ยเสกสักคนนี้ย่อมเนี่ยจะไปเสกดาวไม่ได้มีอุปเชตัวจริงๆแล้วก็ดีเอ็นอาร์เนี่ยจริงๆมีอุปเชตัวบ่หลงอ่ะคุณแต่ก็ดูจริงๆแล้วแต่ดูว่าเต็มกันละจริงๆแล้วอุปเชตัวเนี่ยสุดาอ่ะเป้อยู่จะอาจีรู้เนี่ยเลยไม่ใช่ไหนเพราะเนี่ยมีแต่มาเตะโซโล่จริงๆแล้วรู้ไม่รู้เลยแล้วม
April 24ရက်26နဲ့29ရက်နေ့တွေကတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအနည်းဆုံးအယောက်20သေဆုံးပြီးအထိနာခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကမင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဆွေးနွေးဖို့ကမ်းလှမ်းပြီးယာယီအပြစ်ခတ်ရက်စဲထားခဲ့ကြတာဖြစ်ပါတယ်။အခုလိုစစ်ကောင်စီနဲ့မင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြားသဘောတူညီချက်တွေပြည့်ပြည့်သွားတဲ့အတွက်မင်းတပ်မျိုးမှာအချိန်မရွေးပြစ်ခတ်မှုတွေပြန်လည်ဖြစ်ပေါ်လာနိုင်တဲ့အလားအလာရှိတယ်လို့မင်းတပ်မျိုးဒေသခံတဦးကပြောပါရယ်
။နောက်ဆက်တွဲယုံကြည်မှုတွေခက်လိမ့်မယ်လို့တိုက်ပွဲရင်ကျင်းထန်လာနိုင်တဲ့အလားအလာရှိတယ်။တက်ဖြစ်နိုင်တဲ့အနေအထားလည်းရှိပါတယ်။
အခုလက်ရှိမှာလဲမင်းတပ်မျိုးနေပြည်သူတွေအနေနဲ့အိမ်ထဲမှာပဲနေထိုင်ကြဖို့နှစ်ခွန်လေးတက်စုပေါင်းယုံရဲစခန်းစတဲ့နေရာတွေအနီးအနားမှာတွာလာတာတွေရှောင်ရှားကြဖို့မင်းတပ်မျိုးပြည်သူအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ
်။ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဖက်ချားမှရယီသွားရောက်ခိုးလုံနေတဲ့ကရင်စစ်ဘေးရှောင်းတွေကိုနေရအတင်းပြန်ပို့ဖို့နဲ့အကာအကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုကရင်အရက်ဖက်ဖွဲ့စည်းဖြစ်တဲ့တန်လွင်မြက်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလဲအချင်းညာပေးမှာဖြစ်ပါတယ်ဗျာ။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်နေပါတယ်။ဖမ်းဆီးခံထားတဲ့ဆန္ဒပြသူတွေပြန်လွတ်ပြေးနေနိုင်မှုပြက်ပြဲသွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါ။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတီးဆုံးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။မင်းတပ်မှညာဦးပိုင်းအထိပစ်ခတ်မှုတွေရှိနေခဲ့တယ်လို့ VOE ကသတင်းရပြီးည၈နာရီဒီမြဝတီသတင်းမှာတော့မင်းတပ်မှစစ်အုပ်ချုပ်ရေးထုတ်ပြန်တဲ့အကြောင်းကိုကြေညာသွားခဲ့ပါတယ်။မင်းတပ်မျိုးဟာအနောက်မြောက်တိုင်းစစ်ဌာနချုပ်နယ်မြေထဲမှာပါတဲ့အတွက်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာအုပ်ချုပ်ရေးမာရှယ်လောကိုကျင့်သုံးဖို့အနှင်းလိုက်တဲ့အကြောင်းမြဝတီကကြေညာတဲ့စစ်ကောင်စီမိန့်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေမှုအနှမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်ဒီဆန္ဒပြပွဲတွေလည်းမျိုးစုံဆက်ပြီးတော့ရှိနေပါတယ်။မနေ့ကဆန္ဒပြပွဲကိုအင်အားသုံးဖြုတ်ခွင်းခံခဲ့ရပေမဲ့မန္တလေးမြို့ကတပိတ်စစ်ကြောင်းနေတော့ဒီနေ့မှလမ်းပေါ်ပြန်ပြီးတော့ထွက်လာကြပါတယ်။တပ်ပေါင်းစုတပိတ်တန်ကားတပိတ်နဲ့ပညာရေးစစ်ကြောင်းတွေပျောက်ကြားတပိတ်နဲ့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဒါပြင်ရန်ကုန်မြို့မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲနေရာနဲ့မှလူငယ်တွေဆန္ဒပြခဲ့ကြသလိုတဝဲလောင်းလုံးစတဲ့တခြားမြို့တွေမှာလည်းဆန္ဒပြခဲ့ကြပါတယ်။ဖန်စီခန်ဒီဂျပန်သတင်းတောက် UKကီတာဇူမီကိုဂျပန်မြန်မာချစ်ကြည်ကိုရှေ့ရှုပြီးတော့ပြန်လွတ်ပေးမယ်ဆိုပြီးတော့စစ်ကောင်စီရဲ့မီဒီယာတွေကဒီကနေ့ညပိုင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျာဒီနေ့ညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် VOA American အတန်ရဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 31 32 52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.